Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်၂၀၁၉ ဧပြီလ၆ရက်စာတမ်းနေ့ညပိုင်း VOA စီစဉ်လေးကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00နာရီအထိဘိုင်းဒိုမီတာ24 25 32နဲ့50တိတူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီမှာအီတန်စမဒီညတွေ့စီစဉ်လေးကိုတင်ဆက်ပေးတော့မှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့စီးရဲနိုင်ငံမြောက်ပိုင်းကသဘုံတွေထိချွာမျိုးကိုအစိုးရတိုက်လေရင်ကဒါရုန်းနဲ့ဘုံချက်တက်ခဲ့တဲ့အကြောင်းဆွဆွဲချက်တွေကိုစီးရဲနဲ့ရုရှားတို့ကထပ်မံညှင်းဆက်လိုက်ပါတယ်။ဒီကနေ့စတင်လိုက်တဲ့သမရဦးတင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်တွေမှာတော့ခြေတင်ဖြစ်စရာကြုံရတဲ့မြစ်ဆုံရေကတာစီမံကိန်းကိစ္စဆွေးနွေးလိုက်မယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီလိုထိကဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာက NGO လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့တပ်စခန်းတစ်ခုကိုမြန်မာတပ်မတော်ကဝင်ရောက်လာတဲ့အတွက်တိုက်ပွဲဖြစ်ခဲ့ပါတယ်။
မနေ့ကဖြစ်ဖြစ်ကျင်းလဲကျွန်တော်တို့ JMCF ပေါ်တော့ဒီနေ့အစင်းတိခတ်တိုက်ခိုက်မှုသူတဲဆောင်ကြီးက
ဒီကိစ္စကိုအမြန်ဆုံးဖြေရှင်းပေးဖို့တိုင်ကြားစာပို့ထားတယ်လို့ RCSSSA ရဲ့ပြောခွင့်ရဒူဘိုမူကြီးဆိုင်ငင်ကခုလိုပြောသွားတာကိုမကြခင်မှာပြေဆုံးနားဆင်ကြမှာပါဒါပြင်မွန်ကွေးတိုင်းတက်ကညနေလက်ရက်တွင်လုပ်ငန်းရှင်တွေစီကကောက်ယူထားတဲ့ကျွေွေတန်း9000ကျော်ပျောက်ဆုံးသွားတဲ့ကိစ္စနဲ့ပတ်သက်တဲ့သတင်းပြင်ရခိုင်ပြည်နယ်အတွင်းအခြေအနေတွေကို ethnic cleansing မျိုးချုပ်တက်ချက်တာလို့ခေါ်လို့မရဘူးလို့ဒေါ်ဆန်းစုကြည်က BBC ကိုပြောသွားတာရဲ့တုံ့ပြန်ချက်စာရတွေကိုလည်းခုညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကကြီးညာပေးသွားမှာပါ
။စီးရဲနိုင်ငံမြောက်ပိုင်းကသဘုံတွေထိချွာမျိုးကိုအစိုးရတိုက်လေရင်ကဒါရုဏနဲ့ဘုံကျဲတက်ခဲ့တဲ့အကြောင်းဆွဆွဲချက်တွေကိုစီးရဲနဲ့ရုရှားတို့ကထပ်မံညှင်းဆက်လိုက်ကြပါတယ်။ခန့်ရှိကုန်းမျိုးကလေကြောင်းတက်ခိုက်မှုမှာဒါရုဏနဲ့အသုံးပြုမှုမရှိကြောင်းနဲ့အချမ်းဖက်ဝါရီအပေါ်မှာတော့ဒီလိုလက်နက်မျိုးကိုအသုံးပြုမှာမဟုတ်တဲ့အကြောင်းစီးရဲနိုင်ငံကြီးဝန်ကြီးဝါလက်မော်လင်းကဒမက်စကတ်မြို့တော်မှာဒိန်းတော်တွေကိုပြောဆိုလိုက်တာပါ။တက်ခိုက်မှုတွင်လူပေါင်း100လောက်သေဆုံးပြီးကလင်းငယ်အများပြပဝင်လူ350လောက်ကလည်းနာပြားမကျန်းဖြစ်ကြတဲ့အတွက်စီးရဲဆိုရနဲ့မာမဲရုရှားပေါ်နိုင်ငံတကာကအပြေးအထန်ဝေဖန်တယ်နေလဲဖတ်ပေါ်ခဲ့တာပါ။ဒါရုဏနဲ့တွေသိမ်းဆည်းထားတဲ့သဘုံတွေရဲ့လက်နက်တိုက်ကိုထိမှန်ခဲ့တာဖြစ်ကြောင်းစီးရဲဆိုရဲ့အဓိကမာမဲဖြစ်တဲ့ရုရှားရဲ့ပြောကြားချက်ကိုလည်းစီးရဲနိုင်ငံကြီးဝန်ကြီးကထပ်မံပြောကြားသွားပါတယ်။တူရကီဆိုရကတော့တက်ခိုက်မှုမှာသေဆုံးသူ3ရဲ့အလောင်းတွေကိုရင်ခွဲစစ်ဆေးရမှာဒါရုဏနဲ့ကြောင့်သေဆုံးတာဖြစ်ကြောင်းတွေ့ရှိခဲ့ရတယ်လို့တူရကီနိုင်ငံမှာဒီနေ့ပဲပြောဆိုလိုက်ပါတယ်စီးရဲနိုင်ငံမြောက်ပိုင်းအက်ဒလစ်ပြည်နယ်ကသဘုံတွေထိချုပ်ထားတဲ့ခန့်ရှဲဟုံးမြို့မှာအင်္ဂါနေ့ကတက်ခိုက်မှုတွင်လူပေါင်း30လောက်နဲ့အတူစစ်ကူသားမှုခံယူဖို့အင်းဂျင်တူရကီနိုင်ငံကိုပို့ဆောင်ခဲ့တဲ့အထက်ကတည်ဆုံသူ3ခုဗိုလ်ရုံးနေ့မှာအက်ဒနာမြို့ကကမ္ဘာ့ကျန်းမာရေးဖွဲ့ဝေချိုကကိုယ်စားလှယ်ပါဝင်ကျွမ်းကျင်သူတွေရင်ခွဲစစ်ဆေးရမှာတွေ့ရှိခဲ့တာဖြစ်တဲ့အကြောင်းတူရကီတရားရေးဝန်ကြီးကသတင်းတောက်တွေကိုပြောဆိုခဲ့တာပါစီးရဲနိုင်ငံကြီးဝန်ကြီးကတော့စုံစမ်းစစ်ဆေးမှုတွေကိုစီးရဲနိုင်ငံကလုပ်ရမှာဖြစ်ပြီးတူရကီအနေနဲ့နိုင်ငံရေးကစားတဲ့လုပ်ရမျိုးတွေမလုပ်ဖို့တတိပေးခဲ့ပါတယ်ရုရှားသမ္မတပြောခွင့်ရသူဒီမီထရီပက်စကော့ကလည်းနိုင်ငံတကာတိုင်ဝမ်အနေနဲ့ကောက်ချက်ချမစောဖို့နဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ခံငယ်မှမအထောက်အထားမရှိသေးတဲ့အကြောင်းပြောဆိုခဲ့ပါတယ်
ဆီးရီးယားနိုင်ငံမှာတော့ဒီနှစ်ထဲပထမဆုံးအကြိမ်ဖြစ် IS Islamic စစ်သည်ကြောအဖွဲ့ကလူပေါင်း33ရောက်ကိုကွပ်မြစ်လိုက်တယ်လို့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုကပြောလိုက်ပါတယ်။ဒီဟာအဇာမျိုးအရှိပိုင်းမှာဒီနေ့မနက်ပိုင်းကတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်လို့လည်းဗြိတိန်ချေဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောလိုက်ပါတယ်။ဒီလူခွင့်ရေးအဖွဲ့ကတကြွလှရှားသူတွေကိုယ်တိုင်ကွပ်မြစ်မှုကိုတွေ့ခဲ့ရပေမဲ့အသက်ခံရသူတွေဟာ6နှစ်ကြာဆီးရီးယားပြည်တွင်းစစ်ထဲမှာတစ်ဖက်ဖက်ကပါဝင်နေတဲ့တိုက်ခိုက်သမားတွေလားဒါမှမဟုတ် IS စစ်သည်ကြောတွေကဖမ်းထားပြီးတည်တံပေးထားတဲ့အရသားတွေလားဆိုတာကတော့တိတိကျကျမသိရသေးပါဘူး။လူ15ယောက်စီပါဝင်တဲ့အုပ်စုနှစ်စုကို IS စစ်သွေးကြွတွေကတတိတခြားစီခွင့်ပြုခဲ့တဲ့ပြီးခဲ့တဲ့နှစ်စက်တင်ဘာနဲ့အောက်တိုဘာလတွေတုန်းကတပ်ဖြတ်မှုတွေနောက်ပိုင်းမှာဆိုရင်ဒီကြိမ်ကအများဆုံးအစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်ကြောင်းလဲစီးရီးယားလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောထားပါတယ်ခင်ဗျာ
။ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကညရောက်ရထားဘူလာယုံမှာပြီးခဲ့တဲ့သတင်းပတ်တဲဖြစ်ပွားခဲ့တဲ့အသေးခံဘုံးခွဲတက်ခတ်မှုနဲ့ဆက်နွယ်ပြီးလူ3ကိုရဲတပ်ဖွဲ့ကဒီကနေ့ဖမ်းဆီးလိုက်ပါတယ်။တန်မြတ်ရှိသူတွေဖြစ်ဖမ်းဆီးလိုက်သူ3ဟာအသေးခံဘုံးခွဲသမားလိုပဲအာရှတိုက် 11 ဒေသကဖြစ်ကြောင်းလည်းရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။စိန့်ပီတာစဘတ်မြို့စုံကတန်မြတ်ရှိသူ3ဦးနေထိုင်ရာတက်ခန်းတွင်းမှာဘုံးတလုံးတွေ့ရှိခဲ့ပြီးရဲတပ်ဖွဲ့ကရှင်းလင်းခဲ့ရပါတယ်။တန်မြတ်ရှိသူ3ဦးနဲ့ပတ်သက်တဲ့အမှုမှာအထောက်အကူဖြစ်စေမဲ့ထောက်ထားတွေကိုလည်းတက်ခန်းထဲကနေတွေ့ရှိခဲ့တဲ့အကြောင်းရုရှားစုံစမ်းစစ်ဆေးကော်မတီကပြောဆိုခဲ့တာပါ။တန်မြတ်ရှိသူတွေတက်ခန်းမှာရှာဖွေတွေ့ရှိခဲ့တဲ့ဘုံဟာတင်းနာနေတုန်းကမြေအောင်ရထားပူလာမှာတွေ့ခဲ့တဲ့မပေါက်သေးတဲ့ဘုံနဲ့ဆင်တူတယ်လို့လည်းရိုက်တာသတင်းတစ်ပုဒ်ကဖော်ပြထားပါတယ်။ IS Islam ဆွေးရောက်ဖွဲ့နဲ့တခြားစစ်သွေးကြောဖွဲ့တွေအတွက်လူစုဆောင်ပေးနေတယ်လို့ဆိုတဲ့ဆွဆွဲချက်နဲ့အာရှတိုက် 11 ဒေသကလူရှိဦးကိုဖမ်းဆီးခဲ့ပြီးနောက်တစ်ရက်မှာပဲ ၃ယောက်ကိုထပ်မံဖမ်းဆီးလိုက်တာဖြစ်ပါတယ်။အထူးကံဘုံကွက်သူပါဝင်လူ၁၄ဦးသေဆုံးပြီး၅၀ကျော်ဒဏ်ရာရခဲ့တဲ့တင်းလာနေကစင်ပီတာစပန်မျိုးဘူရာယုံတက်ခဲ့မှုတွေဘယ်သူကမှတော့သူ့လက်ချက်ဆိုပြီးကြေညာတာမျိုးမရှိသေးပါဘူး
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ဒီနေ့ဆွေးနွေးပွဲဟာကျင်းပမဲ့ဖလိုရီဒါပြည်နယ်ရာသီဥတုလိုနှွေးထွေးမှုမရှိဘဲပြဿနာတွေကြုံလာနိုင်တယ်လို့သုံးသပ်မှုတွေထွက်ပေါ်နေပါတယ်။သမ္မတထရမ့်ကိုယ်တိုင်ကဒီကမ္ဘာစီးပွားရေးအင်အားအကောင်းဆုံးနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲမှာအခက်အခဲတွေအများကြီးကြုံရနိုင်တယ်။အမေရိကန်အနေနဲ့ကုန်သွယ်ရေးလုပ်ငန်းပြမှုနဲ့လောက်ကင်ဆုံးရှုံးမှုများများဆဆဆက်ခွင့်ပြုမှာမဟုတ်လို့ဖြစ်တယ်လို့ Twitter ကနေထုတ်ပြောထားပါတယ်။အိမ်ပြီးတော့ပြောခွင့်ရရှောင်းစပန်ဆာကလည်းနှစ်ရက်ကြာကျင်းပမယ့်ဒီဆွေးနွေးပွဲမှာအမေရိကန်နဲ့တရုတ်ကြားကြီးမားတဲ့ပြဿနာတွေကိုကင်တွယ်ရဖို့ရှိနေတယ်။စီးပွားရေးပြဿနာအပြင်တောင်တရုတ်ပင်လယ်အငင်းပွားမှုကလည်းမြောက်ကိုရီးယားနျူကလ িয়ার အထိဆွေးနွေးဖို့ရှိနေတယ်လို့ဆိုပါတယ်။အမေရိကန်ခြေဆိုင် CSIS ကမဟာဗျူဟာနဲ့နိုင်ငံတကာလိလာရေးစင်တာကမူဝါဒလိလာသုံးသပ်သူ Scott Kennedy ကဒီဆွေးနွေးပွဲကနေမထင်မှတ်ထားတဲ့အမှားအယွင်းတချို့ဖြစ်လာဖို့များတယ်။ဘာလို့လဲဆိုတော့ဒီ Twitter ကနေပို့လိုက်တာတခုကြောင့်ဆွေးနွေးပွဲလမ်းကြောင်းတစ်ခုလုံးတစ်စုံတရာလွဲသွားနိုင်တယ်။ညှိနှိုင်းတာတွေထက်မကြေမနက်ပြောတာတွေပိုများသွားနိုင်တယ်လို့သုံးသပ်ပြလိုက်ပါတယ်။ American အခြေစိုက် Stimson မူဝါဒလိလာရေးစင်တာကတရုတ်ရေးသုံးသပ်သူ Yun Sun ကတော့ American သမ္မတ Trump အနေနဲ့ရွေးကောက်ပွဲမတိုင်ခင်တရုတ်ပေါ်တင်သွင်းကို45ရာခိုင်နှုန်းကောက်မယ်။ငွေကြေးကစားသူဖြစ်နာမည်တက်မယ်လို့ပြင်းပြထန်ထန်ပြောခဲ့ပေမဲ့တကယ်ဖြစ်မလာသေးဘူး။ဒီဆွေးနွေးပွဲမှာတရုတ်ဘက်ကစီးပွားရေးပူးပေါင်းဆောင်ရွက်နိုင်မှုတွေကိုကန့်လှမ်းသွားဖို့အလားအလာရှိနေတယ်လို့သုံးသပ်လိုက်ပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 7239လိုင်းဒိုမီတာ25 kHz 7196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 7905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီနေ့စတင်လိုက်တဲ့ View American တင်မောင်းအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီနေ့စတင်လိုက်တဲ့သမရဦးတင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်တွင်မှာတော့အခြေတင်ဖြစ်စရာကြီးကြုံနေရတဲ့မြေဆုံရေကတာစီမံကိန်းကိစ္စကိုလည်းဆွေးနွေးလိုက်မယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီကနေ့မနက်ပိုင်းနေပြည်တော်ကနေတရုတ်နိုင်ငံကိုထွက်ခွာသွားတဲ့သမရဦးတင်ကျော်နဲ့ကိုယ်စားလှယ်အဖွဲ့ကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လန်းတို့နဲ့အတူအစိုးရထိပ်တန်းတာဝန်ရှိသူတွေလည်းလက်စိတ်မှာပို့ဆောင်နှုတ်ဆက်ခဲ့ကြတာပါ။တရုတ်နိုင်ငံခီးစဉ်မှာတော့သမရဦးတင်ကျော်နဲ့ဇနီးဖြင့်ဝန်ကြီးဦးကျော်တင့်ဆွေဒေါက်တာတန်းမြင့်ဦးဝင်းကိုင်ပြည်ရဝန်ကြီးဦးကျော်တင်ကျောက်ဖြူထူစီဝိုင်းဆိုစီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌဒေါက်တာစိုးဝင်းနဲ့တခြားတာဝန်ရှိသူတွေလိုက်ပါသွားတဲ့အကြောင်းလဲသမ္မတရုံးကတင်းထုတ်ပြန်ထားပါတယ်။သမ္မတရှီချင်းဖင်ရဲ့ဖိတ်ကြားချက်နဲ့တွားရောက်တဲ့ခီးစဉ်ဟာတနင်္ဂနွေချစ်ချီရေးနဲ့ယင်းနှိမ့်မြုံနယ်မှုတွေတိုးမြင့်မှုရည်ရွယ်ထားကြောင်းပြောဆိုထားရမယ်လဲဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့ကချင်ပြည်နယ်မြစ်ဆုံဒေသမှာကျောင်းနိုင်ငံကတည်ဆောက်ဖို့စီစဉ်ထားပေမဲ့ကန့်ကွက်မှုတွေကြောင့်2017ခုနှစ်ကလေးကရပ်ဆိုင်ထားရတဲ့စီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးပြစ်လိုက်မယ်လို့လည်းခန့်မှန်းနေကြတာပါ။မီဂါဝါ6000ထုတ်လုပ်သွားမဲ့စီမံကိန်းကိုဆက်မလုပ်ဖို့အပြန်အလှန်အနေနဲ့တခြားစီးပွားရေးခွင့်လန်းတွေပေးဖို့ညှိနှိုင်းဖို့ရှိတယ်လို့လည်းရိုက်တာသတင်းကတရုတ်နဲ့မြန်မာတာဝန်ရှိသူတွေကိုကူကဖော်ပြခဲ့တာပါ။စီမံကိန်းကြောင့်သဘောပေါက်ရင်းနဲ့ဒေသခံတွေရဲ့လူနေမှုဘဝတွေကိုရက်ကန်နိုင်တယ်ဆိုပြီးကန့်ကွက်မှုတွေအကြီးအကျယ်ပေါ်ပေါက်ခဲ့ရကသမ္မတအောင်အသိစိန်လက်ထက်မှာစီမံကိန်းကိုဆန့်ကန့်ထားတာဖြစ်ပါတယ်။အမျိုးသားဥပဒေကစီဖွဲ့ချုပ် NLD စိုးရတဲ့လက်ထက်မှာလည်းစီမံကိန်းကိုဆက်လက်ရဆိုင်ထားပြီးပြန်လည်သုံးသပ်မှုတွေလွတ်ဆောင်နေတယ်လို့တရုတ်နိုင်ငံဘက်ကတော့စီမံကိန်းကိုအကောင့်ထက်ပုံနိုင်ရေးမချသေးရင်အချိန်ထိဖိအားပေးတိုက်တွန်းမှုတွေလည်းရှိနေခဲ့ပါတယ်။
တောင်တရုတ်ပင်လယ်အတွင်းလူမနေတဲ့ကျွန်းတွေကိုသိမ်းပိုက်ဖို့ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကစစ်တပ်ကိုအမိန့်ပေးလိုက်ပါတယ်။ဒါကြောင့်ပိုက်ဆိုင်မှုအတွက်ကာလကြာရှည်အငင်းပွားနေတဲ့တရုတ်နိုင်ငံအတွက်ဒေါသထွက်စရာလုပ်ရတစ်ခုဖြစ်လာနိုင်ပါတယ်။ဖိလစ်ပိုင်နိုင်ငံအနောက်ပိုင်းပါလာဝန်ဒေသကစစ်စခန်းတစ်ခုကိုဒီနေ့သွားရောက်လည်ပတ်စဉ်သူပိုင်ကိုပိုင်ငင်းပွားနေတဲ့စပက်တရီကျွန်းစုတွေကကျွန်း9ခု10ခုလောက်မှာဖိလစ်ပိုင်လန်ဖိလစ်ပိုင်နိုင်ငံလန်လွှင့်ထူသွားမယ်လို့သမ္မတဒူတာတေကသတင်းတောက်ချက်ကိုပြောခဲ့ပါတယ်။တရုတ်နိုင်ငံကတော့ဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှားနဲ့တိုင်ဝမ်တို့ကအခုလိုပိုင်ဆိုင်ကြောင်းပြောဆိုနေပေမဲ့တဘာဝအရင်းမြစ်တွေကျွဲဝပြီးစတူရန်ကီလိုမီတာ3တန်းကျွဲလောက်ရှိတဲ့တောင်တရုတ်ပင်လယ်တစ်ခုလုံးကိုပိုင်ဆိုင်ကြောင်းကျင်းညာထားပြီးစစ်အခြေစိုက်စခန်းတွေဖြစ်ပြောင်းလဲအသုံးပြုနိုင်မဲ့လူလုံချင်းတိစောက်မှုတွေကိုလည်းအချိန်မြင့်လှုပ်ဆောင်နေတာပါ။ကျွန်းတွေကိုတင်ပတ်ဖို့အစီအစဉ်နဲ့ပတ်သက်လို့ပြောကြားခဲ့တဲ့ဖိလစ်ပိုင်သမ္မတကတော့အားလုံးနဲ့မိတ်ဆွေဖြစ်အောင်ကြိုးပမ်းတာတွေရှိခဲ့ပေမဲ့လည်းအချုပ်အခြာပိုင်ဆိုင်မှုကိုတော့ထိမ့်သိမ့်မှုလိုကြောင်းနဲ့ကိုယ့်ရဲ့ပိုင်ဆိုင်မှုကိုပြသဖို့နဲ့ခိုင်မာအောင်လုပ်ဖို့လိုတယ်လို့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ခင်ဗျာ။
အာဖဂန်သမ္မတအရှက်ကာနီရဲ့တမိုင်းဝင်နှစ်ရက်ကြာအင်ဒိုနီးရှားနိုင်ငံခီးစဉ်တွင်စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုအဓိကအာရုံစိုက်သွားဖို့ရှိပါတယ်။ နိုင်ငံပူးပေါင်းဆောင်ရေးစာချုပ်တွေကိုလက်မှတ်ရေးထိုးဖို့ပြင်အာဖဂန်နိုင်ငံမှာဆေးရုံကြီးတရုံနဲ့အစ္စလမ်စင်တာတစ်ခုဆောက်လုပ်ဖို့အတွက်လည်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကကတိပြုထားသလိုခေါင်းဆောင်နှုတ်ဦးကြားအစိုးရဝါဒနဲ့အကြမ်းဖက်ဝါဒတွေရှင်းချရေးပူးပေါင်းဆောင်ရွက်ဖို့လည်းဆွေးနွေးထားကြပါတယ်။ဒါပေမဲ့လည်းအင်ဒိုနီးရှားမှာရောက်နေတဲ့ဒုက္ခသည်တွေနဲ့ခေလုံခွင့်ရဖို့ကြိုးပမ်းသူ8000လောက်နဲ့ပတ်သက်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူး။အင်ဒိုနီးရှားကဒုက္ခသည်တွေနဲ့ခေလုံသူတွေရဲ့တဝက်လောက်ကတော့မွန်ဂိုလီးယားနဲ့အာရှလေဘန်ဒီကဆင်းသက်လာသူတွေလို့ယုံကြည်ထားကြတဲ့ဖိနေကန်ဟာဇူရာလူမျိုးစုတွေဖြစ်ပါတယ်။အာဖဂန်သမ္မတကာနီရဲ့နိုင်ငံတော်ခီးစဉ်အတွင်းဒုက္ခသည်အရေးကိုလစ်လျူရှုထားတဲ့အပေါ်မှာတော့အာဖဂန်ဒုက္ခသည်တွေနဲ့လူသားချင်းစာနာမှုလုပ်ငန်းဆောင်ရွက်နေသူတွေကစိတ်ပြည့်တဲ့သဘောထားတွေကိုလည်းပြောဆိုခဲ့ကြပါတယ်
။ထိုင်းနိုင်ငံမှာတော့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတွေကိုထိုင်းပြည်မဟာဝါဂျီယားထိုင်းရဲ့ပြည်မဟာဝါဂျီယားလောင်ကွန်ကဒီနေ့အခမ်းအနားနဲ့လက်မှတ်ရေးထိုးအတည်ပြုပေးလိုက်ပါတယ်။အရင်တုန်းကရုပ်ောက်ပွဲလုံးမဲ့နေရက်တွေကိုဇက်တိုက်ရွှေဆိုင်လာခဲ့တဲ့ထိုင်းစစ်ဆိုရကဒီဖွဲ့စည်းပုံတွေပြဋ္ဌာန်းနိုင်တာကြောင့်ရှင်းနှစ်2018နိုဝင်ဘာလမှာရုပ်ောက်ပွဲကျင်းပဖို့လမ်းပွင့်သွားပြီလို့ဆိုလိုက်ပါတယ်။2014ခုနှစ်ဆက်ရနာသိမ်းပြီးတဲ့နောက်ပိုင်းဒီမိုကရေစီပြန်လည်ပေါ်ဆောင်မှုပထမခြေလှမ်းဖြစ်တယ်လို့သုံးသပ်မှုတွေတချို့ရှိနေပေမဲ့အတိုက်ခံတွေကတော့ဒီဖွဲ့စည်းပုံတွေထဲမှာဒီမိုကရေစီမကျတာတွေပါနေတယ်။ဒီမိုကရေစီရန်တရားနဲ့စစ်တပ်ကိုအာဏာအများကြီးပေးထားတယ်လို့ဝေဖန်လိုက်ပါတယ်။လွန်ခဲ့တဲ့ရှင်းနှစ်အတွင်းဒုတိယကြိမ်အာဏာသိမ်းခဲ့တဲ့ထိုင်းစစ်တပ်အုပ်ချုပ်မှုအောက်မှာရေးခဲ့တဲ့ဒီဖွဲ့စည်းပုံတွေဟာထိုင်းနိုင်ငံမှာတပ်ဦးစံမှန်ပြည်စနစ်ဆုံးသက်ခဲ့တဲ့1932ခုနှစ်ကနေစလို့အချိန်20မြောက်ဖြစ်ပါတယ်နော
်။ကောင်းလေဦးနဲ့ကိုဝင်းမင်းတို့ကတင်ဆက်ပေးကြတာပါ။ညပေးခဲ့ကြတာပါ။ခုဆက်ပြီးတော့တင်ဆက်မှတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ NCA လက်မှတ်ရေးထိုးပြီးသားရှမ်းပြည်တောင်ပိုင်းတပ်စခန်းတစ်ခုကိုမြန်မာစစ်တပ်ကဝင်တိုက်ခိုက်ခဲ့တဲ့အကြောင်းတင်ဆက်ပေးကြပါမယ်။NCA လက်မှတ်ရေးထိုးပြီးသားတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSSA ရဲ့ပင်လုံမြို့နယ်ကတပ်စခန်းတစ်ခုကိုမြန်မာတပ်မတော်ကနေဝင်ရောက်တိုက်ခိုက်တဲ့ဖြစ်စဉ်ပေါ်ပြည်내အဆင့်ပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူးတွဲဆောင်ကြီးကော်မတီ GMCS ကနေအ мян ဆုံးဖြေရှင်းပေးဖို့ RCSS ဘက်ကတိုင်ကြားခဲ့ပါတယ်။ဒီတိုင်ကြားချက်ကို GMCS ကော်မတီဥက္ကဋ္ဌထံတင်ပြထားခဲ့ဖြစ်တယ်လို့ GMCS ကော်မတီဝင်တဦးကပြောပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဟာအစိုးရနဲ့ NCA အပြစ်ရလက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးတော့အခုလိုတိုက်ပွဲဖြစ်ပွားရတာကလည်းမဖြစ်တဲ့ကိစ္စလို့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်တွေကပြောဆိုမှုတွေရှိနေပါတယ်။ဒီအကြောင်းပြည်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။တနင်္ဂနွေလုံးပြစ်ကတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ရဲ့ပင်လုံမြို့နယ်ကတပ်စခန်းတစ်ခုကိုမြန်မာတပ်မတော်ကနေဝင်ရောက်လာပြီးတိုက်ပွဲဖြစ်ပွားခဲ့တဲ့အပေါ်မှာပြည်နယ်စစ်ပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာပူးတွဲဆောက်ရွေးကော်မတီ GNCS ကနေအ мян ဆုံးဖြေရှင်းပေးဖို့တိုင်ကြားစာပို့ထားတယ်လို့ RCSSSA ရဲ့ပြောခွင့်ရဒုတိယပူမူကြီးဆိုင်ငင်းကပြောပါတယ
်။မနေ့ကဖြစ်ဖြစ်ခြင်းပဲကျွန်တော်တို့ GNCS ပေါ်တော့ဒီနေ့အစင်းတိခတ်တိုက်ခိုက်မှုပူတဲဆောင်ကြီးကော်မတီကိုကျွန်တော်တို့အဖွဲ့အစည်းရနေပြီးတော့စာရေးအကြောင်းကြားထားတာရှိပါပဲ။ဘာကြောင့်ဒီလိုဖြစ်စလဲပေါ့နော်။ဒီလိုလုပ်တာဟာ NCA အရရောကျွန်တော်တို့ bilateral agreement ကိုဟိုချိုးဖောက်ရရောက်တယ်ပေါ့နော်။အဲ့ဒါချက်တော့ကျွန်တော်တို့ပြောထားတယ်။ဒါကြောင့်ဒီကိစ္စကိုအမြန်ဆုံးဖြေရှင်းပေးဖို့ကျွန်တော်တို့တောင်းဆိုထားတာရှိတယ်။
တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်ပြီးတော့တောင်ပိုင်းရှမ်းပြည်သမ္မတဘက်ကတိုင်ကြားစာပေးဖို့တဲ့အပေါ်မှာပြည်내အစ်ပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲဆောက်ရေးကော်မတီ GNCS ရဲ့အရဖက်ကော်မတီဝင်တူဖြစ်သူမှတ်နန်းရွှေနွယ်ဝင်းကအခုလိုပြောပါရယ
်ကျွန်မတို့ကလည်းပဲဒီဥက္ကဋ္ဌရေးစီမှာပဲတင်ပြထားတော့မှရှိသေးရှင်ကျွန်မတို့ကလည်းဒီပြီးခဲ့တဲ့3ရက်နေ့ရပဲလက်ပတ်အစည်းအဝေးလုပ်ခဲ့တယ်ဆိုတော့လေမတ်လတုန်းကတိုက်ပွဲလေးပဲသူတို့ကပြောမယ်ဆိုလို့ရှိရင်တော့တက်မတော်ဖက်ဖက်တို့ကအမြဲတမ်းပဲဒီစစ်ဆင်ရေးရုံးတွေကိုအကြောင်းမကြားပဲနဲ့အမြဲတမ်းဝင်လာပြီးတော့နေနေရှင်းလင်းရေးတွေပါလေလာလှုပ်တယ်ပေါ့နော်အဲ့ဒါအကြောင်းမလို့ပဲဟိုတစ်ဖက်ကလည်းရှိနေတဲ့အရေးကိုဖွဲ့ရလဲသူတင်အကြောင်းမကြားထားတဲ့အတွက်ကြောင့်မို့ရှောင်ပြီးလို့မရအောင်အဲ့လိုပုံစံရှိနေရှင်း
ရှမ်းပြည်နယ်စစ်ပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲဆောက်ရွေးကော်မတီ GNCS ရဲ့တပ်မတော်စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကိုဆက်တွယ်မေးမြန်းခဲ့ပေမဲ့လည်းပြန်လည်ဖြေဆိုခဲ့ခြင်းမရှိခဲ့ပါဘူး။မနေ့ကမွန်လွယ်ပိုင်းမှာရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့နယ်ဆက်မိုင်းကွာ RCSSSA တပ်စခန်းချရာနန်းဆန်းရွာဘက်ကိုမြန်မာတပ်မတော်စစ်ကြောင်းကနေဝင်ရောက်လာခဲ့လို့တိုက်ပွဲဖြစ်ပွားခဲ့တာပါ။ဒီအချိန်လေးက RCSSSA ရဲ့ပြောခွင့်ရဒုရယာဘုံမူကြီးဆိုင်ငင်းကခုလိုဆက်ပြောပါတယ
်ဖြစ်တဲ့နေရာကတော့ဆိုတော့ပင်လုံမျိုးရေဟောမြောက်ဖက်ပနော်အဲ့မှာဆယ်မင်းကွာလောက်မှာနမ်ဆိုင်ဆိုတဲ့ရွာနားမှာအဲ့ဆက်ပဲဖြစ်တာဖြစ်ပါတယ်ဖြစ်တာကတော့သူကတမတော်လေပြီးတော့ကျွန်တော်ထိန်းချုပ်ခဲ့ရင်းရဲတဲ့ဟိုအကြောင်းမကြားပဲဝင်လာတာလေအဲ့ဒါဆိုရုပ်တွေလာပြီးတော့ထိတိုက်တဲ့သဘောပါအမှန်ဆို NCA အရာရောကျွန်တော်တို့ bilateral agreement အရာရောကျွန်တော်တို့နေနေတဲ့ကိုလက်လက်ကိုက်ဆောင်ပြီးလာမယ်ဆိုရင်သူတင်ဒီတိုင်းအကြောင်းကြားပြီးမှလာတာဟုတ်မနေ့က လည်းမဟုတ်ဘူးပြုံးဆိုင်ပေါက်ချလာတော့ဒီမှာနေကြည့်တဲ့အတိုင်းစစ်ဘောရတယ်လေကြည့်တယ်မှုတွေဖြစ်သွားတဲ့သဘောဖြစ်ပါတယ်ကျွန်တော်တို့ကတော့ကြည့်ထက်မရှိပါဘူးဒါပေမဲ့အစိုးရတက်မလို့ဆက်ကတော့နည်းနည်းပါးပါးထိတယ်လို့တော့အဲ့လိုတော့ကြားတယ်ဗျဒါပေမဲ့ကျွန်တော်တို့ကလည်းအတီးကြည့်လို့တော့မရအောင်ဆိုတော့
လက်ရှိမှာတိုက်ပွဲရပ်တနေပြီမဲ့စစ်ရေးတဲ့အနေအထားမှာရှိနေတယ်လို့လည်းသူကဆိုပါတယ်တောင်ပိုင်းရှမ်းပြည်သားမတော်ဟာမြန်မာစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသူသားတဲ့ဖွဲ့စည်းတစ်ခုဖြစ်ပြီးအခုလိုတိုက်ပွဲဖြစ်ပွားရတာကလည်းမဖြစ်သေးတဲ့ကိစ္စလို့ NCA ပြည်ရလက်မှတ်ရေးသူသားတဲ့ပိုးမျိုးသားလူမျိုးရေးဖွဲ့ချုပ်ခေါင်းဆောင်သူဖြစ်သူခွန်မင်းသိန်းကပြောပါတယ်
ကျွန်တော်ထင်တာကလေရင်ဖြစ်ပေါ်မှာလေစားနိုင်အောင်အားနည်းနေကြသေးတယ်ဆိုတဲ့သဘောထက်ရောက်တာပေါ့နော်အမှန်တကယ်တော့ NCA နဲ့နမယူတူပြီးဆိုတဲ့ဆင်ပါတော့မဖြစ်သေးတဲ့ကိစ္စတစ်ခုလို့ကျွန်တော်ကအမြင်နဲ့မြင်တာ
ဒီကရမန္လာတွဲမှာတောင်ပိုင်းရှမ်းပြည်သမတော်နဲ့မြန်မာသမတော်တို့ကြားမိုင်းပြင်းမြို့နယ်နဲ့တီဘောမြို့နယ်တွေမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါသေးတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေကို JNCS အနေနဲ့တည်တည်ကြဲကြဲအရေးယူဖြေရှင်းမှုမျိုးမရှိခဲ့ဘူးလို့ RCSF ကပြောပါတယ်။တောင်ပိုင်းရှမ်းပြည်သမတော်ဟာမြန်မာအစိုးရနဲ့ပြည်နယ်စစ်ပြည်ထောင်စုအဆင့်အပြည့်ရစရေးဆွေးနွေးစဉ်တုန်းကတပ်တည်နေရာကိုတည်တည်ကြဲကြဲဆွေးနွေးတတ်မှတ်ခဲ့တာမရှိတဲ့အတွက်အခုလိုနယ်မြေပြဿနာဆက်ပြိပခါတွေဖြစ်ပွားနေခဲ့တယ်လို့ RCSF ကပြောပါတယ်။တောင်ပိုင်းရှမ်းပြည်သမတော်ဟာမြန်မာအစိုးရနဲ့ပြည်ကတက်ကတ်မှုရစရေးသဘောတူစာချုပ် NCA လက်မှတ်ရေးသူသားတဲ့ဖွဲ့ဖြစ်တယ်လို့လက်မှတ်ရေးသူပြီးမှမြန်မာသမတော်နဲ့အချိန်20လောက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။လက်ရှိတိုင်းရင်းသားတပ်ပေါင်းစုဖြစ်တဲ့ UNSC အနေနဲ့ NCA လမ်းကြောင်းတိုင်းဆက်လက်ညှိနှိုင်းသွားဖို့မနေ့ကဗဟိုလုံးမှုဆောင်စည်းဝေးကနေသဘောတူညီမှုတွေရရှိခဲ့ပါတယ်။ NCA လက်မှတ်ရေးသူသားတဲ့ဖွဲ့တွေနဲ့တိုက်ပွဲဆက်လက်ဖြစ်ပွားနေတာလက်ရှိအစိုးရကနေလှုပ်ဆောင်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ပုံရိပ်ကိုထိခိုက်စေနိုင်တယ်လို့လည်းတိုင်းဒါရီလေလာသူတွေကလည်းသုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
။နိုင်ငံရင်တင်ပြပို့ထားတာပါ။ခုတစ်ခါမှာတော့မူကွေးတိုင်းတဲကရင်းနှီးလက်ရက်တွင်လုပ်ငန်းရှင်တွေစီကနေကောက်ယူထားတဲ့ငွေတွေပျောက်ဆုံးမှုနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။မူကွေးတိုင်းဒေသကြီးဝင်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေအစိုးရလက်ထက်မူကွေးတိုင်းတဲကရင်းနှီးလက်ရက်တွင်လုပ်ငန်းရှင်တွေစီကနေဒေသဖွံ့ဖြိုးရေးအတွက်ဆိုပြီးတော့ကောက်ယူထားတဲ့ကျောင်းငွေတန်း 9,000 ကျော်ပျောက်ဆုံးမှုမှာပြည်ထောင်စုကြက်ခိုင်းရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့ပါဝင်ပတ်သက်မှုလုံးဝမရှိဘူးလို့ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်။ဥဖုံးမော်ရွှေဦးဆောင်နဲ့မကွေးတိုင်းအစိုးရဟောင်းအနေနဲ့ရန်ပုံငွေကျပ်တန်း 9,000 ထဲကနေကျပ်တန်း 1,900 ကျော်ကိုပြည်ခိုင်ဖြိုးပါတီအတွက်သုံးစွဲခဲ့တာစစ်ဆေးတွေ့ရှိတယ်လို့လက်ရှိမကွေးတိုင်းဒေသကြီးအစိုးရအဖွဲ့ကပြောဆိုထားပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းတင်ဆက်တော့မင်းမြင့်ခိုင်ကတင်ပြပို့ထားပါတယ်။
မကွေးတိုင်းဒေသကြီးဝင်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေလက်ထက်ဒေသဖွံ့ဖြိုးရေးရန်ပုံငွေတွေကကျပ်တန်း 1,000 ကျော်ကိုပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွက်သုံးစွဲခဲ့တယ်ဆိုတာလုံးဝမဟုတ်ပဲဒီကိစ္စမှာပြည်ခိုင်ဖြိုးပါတီအနေနဲ့ပါဝင်ပတ်သက်မှုလုံးဝမရှိဘူးလို့ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒာလာမြင့်က VOA ကိုပြောပါတယ
်ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့ဘာမှမပတ်သက်ဘူးကျွန်တော်တို့လုံးဝမတက်ဆိုင်ဘူးလို့ပဲကျွန်တော်တို့ပြည်သက်သာပြောရမှာဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်တော်တို့ကအခုကဒီဟာတည်နေထွက်လာမှပါတီနေနေတည်ရတာလေကျွန်တော်တို့ဌာနချုပ်အနေနဲ့ကကျွန်တော်ပြည်ထောင်စုပါတီမှာဝင်မှာဥပုံမော်ရှိရနေတော့မှာငွေကျင်းသွားပါတယ်ဘလောက်ထူသွားပါတယ်ပြီးသွားပါတယ်တန်းသွားပါတယ်ကျွန်တော်တို့ပါတီမှာစဉ်းစားရတယ်လုံးဝမရှိဘူးကျွန်တော်တို့လည်းမသိခဲ့ဘူးအခုဒီသတင်းနေမီဒီယာတွေမှာပါလာမှပဲကျွန်တော်တို့သိကြတယ်ကျွန်တော်တို့လုံးဝမသိထားတဲ့ဒီကကျွန်တော်တို့ဒီလိုမျိုးဆွဆွဲတာကိုကျွန်တော်တို့ကလုံးဝနှမခံဘူးကျွန်တော်ငင်းပေတယ်အဲ့ဒီကိလို့ဟိုပြည်ခံသူတဲ့တုံးနေဆိုရင်ဟုတ်ပြီတိုင်းဝန်ကြီးချုပ်လုပ်ခဲ့တဲ့ပုဂ္ဂိုလ်ဒီဥဒရတစတဲ့တိုင်းပါဝင်တိုင်းပါတီဥက္ကဋ္ဌလူခွေတဲ့ပုဂ္ဂိုလ်ပြီးဒီခေတ်ပြုအတွက်ပါတီလုပ်ခဲ့တယ်ဥရီနဲ့ညီမညီဆိုတော့လေဒါသက်ဆိုင်ရာပုဂ္ဂိုလ်နဲ့အဲ့ဒါလုံလဆောင်တဲ့သူကိုတက်ဆိုင်စစ်စစ်ဖို့လိုတယ်လေသိကြလားတော့ပါတီဆန္ဒချုပ်နဲ့လုံးဝမပတ်သက်ဘူးဒီခေတ်ပါတီရံမူဝေးဖြစ်လည်းမပြီးသေးဘူ
းပြီးခဲ့တဲ့အစိုးရလက်ထက်ရေနံလက်ရက်တွင်လုပ်ငန်းရှင်တွေစီကကောက်ယူထားတဲ့ပြည်သူဗန်နောင်ငွေကျပ်တန်းထောင်ချီကိုဒေသဖွံ့ဖြိုးရေးအတွက်သုံးစွဲခဲ့ခြင်းမရှိတဲ့အပေါ်ပြန်လည်စစ်စစ်ဖို့ရှိမရှိဆိုတာနဲ့ပတ်သက်လို့မကွေးတိုင်းပွင့်ဖြူမြို့နယ်ပြည်သူ့လွတ်တော်အမတ်ကလွတ်တော်မှာမေးမြန်းခဲ့ရတာကနေအခုလိုစုံစမ်းစစ်ဆေးမှုတွေပေါ်ပေါက်လာတာပါ။တိုင်းအစိုးရဘတ်ဂျက်ကျပ်တန်း 2,800 ပျောက်ဆုံးနေတာကိုအခုနှစ်ဇန်နဝါရီလကစတင်ပြီးပြည်ထောင်စုအဆင့်စုံစမ်းမှုအနေနဲ့အထူးစုံစမ်းစစ်ဆေးရေးအဖွဲ့စသုံးလုံးကစစ်ဆေးခဲ့တဲ့ချိန်မှာကျပ်တန်း 9,000 ကျော်အထိပျောက်ဆုံးနေကြောင်းစစ်ဆေးတွေ့ရှိခဲ့တာလည်းဖြစ်ပါတယ်။စသုံးလုံးရဲ့အစီရင်ခံစာထဲမှာတော့ဦးဖုံးမော်ရွှေဦးဆောင်နဲ့ပြီးခဲ့တဲ့မကွေးတိုင်းအစိုးရဟောင်းဟာရန်ပုံငွေကျပ်တန်း 9,000 ကျော်တွေကဒေသဖွံ့ဖြိုးရေးအတွက်ကျပ်တန်း 4,000 ကျော်ရွှေသုခအသေးစားချင်းငွေလုပ်ငန်းအတွက်တန်း 1,000 ကျော်ပြည်ခိုင်ဖြိုးပါတီအတွက်ကျပ်တန်း 1,900 အတိအသီးသုံးဆွဲခဲ့တယ်လို့ဖော်ပြထားပါတယ်။ဒီကိစ္စအပေါ်မကွေးတိုင်းဒေသကြီးအစိုးရတဲ့အနေနဲ့ဥပဒေကြောင်းအရမမှန်ကန်ကန်ဆောင်ရွက်ပေးဖို့လိုပြီးမကွေးတိုင်းဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေဟာအမှန်တကယ်ဥပဒေချိုးဖောက်ခဲ့တယ်ဆိုရင်အရေးယူခံရမှာဖြစ်တယ်လို့အကြတိတရားလိုက်စားခဲ့ကြအောင်စစ်ဆေးပေါ်ပေါက်ရင်ပြည်ခိုင်ရှိုးပါတီရဲ့စီးမြင်အရာအရေးယူမှုတွေလှုပ်ဆောင်သွားမှာဖြစ်တယ်လို့ဒေါက်တာနန္ဒာလာမြင့်ကပြောပါတယ်
။ဒီလိုဒီပါတီဝင်ပဲဖြစ်ဖြစ်ဟလာအနေနဲ့ပါတီဝင်ပဲဖြစ်ဖြစ်ဒီလိုပဲဖြစ်ဖြစ် นั่นเงินได้ไงอันอุบลีเนี่ยมันยิ่งเยอะบุอุบลีอยากยิ่งสามบุกเข้าไปเลยอันนั้นยิ่งทำมันสบายส่วนแรกก็จะเราอุบลีมาช่วยอ่ะแล้วเราทั้งสองคนเนี่ยมันได้อันนี้เดียวได้ชาร์จเลยลูกอะไรแต่ว่าเดี๋ยวต้องนั่งรถเดียวลูกเสียที่ปอบอลูกอุบลีอยากยิ่งแข่งเลยไอ้ลูกยิ่งแข่งเลยสรุปเนี่ยแต่ปัจจัยอะไรยิ่งทำมือมาบ้างอุบลีมาช่วยมาโมโหจริงๆรู้ปัจจัยเนี่ยแบบดูเวทีเดียว
ဒီကနေ့ဦးသိန်းစင်အစိုးရလက်ထက်မကွေးတိုင်းဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့တဲ့ဦးဖုံမော်ရှိဟာသဘောရတင်းမာသူဖြစ်တယ်လို့သတ်မှတ်ခံရသူတူဖြစ်ပြီးစစ်အစိုးရလက်ထက်တုန်းကမကွေးတိုင်းအေဂျင့်တာယာကြီးနဲ့ဖွံ့ဖြိုးရေးကောင်စီမှာပါဝင်ခဲ့သူပါသူဟာမကွေးတိုင်းဝန်ကြီးချုပ်ဖြစ်ချိန်တုန်းကပြည်ခိုင်ဖြိုးပါတီရဲ့မကွေးတိုင်းဒေသကြီးဥက္ကဋ္ဌဖြစ်တာဝန်ယူခဲ ဒီနေ့ကယခိုင်ပြည်နယ်တွင်ကမွတ်စလင်တွေကြုံရတဲ့အခြေအနေကိုတမိုင်းကြောင့်နောက်ခံရပါကြည့်ရမှာဖြစ်ပြီးတော့ဒီအဖြစ်အပျက်တွေကိုညှင်းဆန်တာဟာနိုင်ငံတကာကြားမြန်မာနိုင်ငံတိုက်ခါကြားစင်စစ်ပုတ်တာဖြစ်လိမ့်မယ်လို့ကမ္ဘောဒီးယားနိုင်ငံဂျီနိုဆိုက်စတူဒီတနာဌာနတူတီတီထောက်ထားစာနေကဖီယိုအီကိုပြောပြပါရစေ။ရခိုင်ပြည်နယ်တွင်ချင်းနေတွေကိုအက်သနစ်ကလန်စစ်မျိုးပြုတ်တပ်ဖြတ ဒီနေ့ကျွန်တော်တို့ကအစီအစဉ်အစီအစီရဲ့ပြောခွင့်ရလက်ထက်ရင်းနှီးလျက်တွင်လုပ်ငန်းရှင်တွေစီကကောက်ယူထားတဲ့ပြည်သူ့ဘဏ္ဍာကိုအမှန်တကယ်လို့နိုင်ငံတကာအနေနဲ့ယုံကြည်လက်ခံနိုင်ပေါ်ရမှာရှိဘူးလို့ဒေါက်တာစာနီကပြောသွားပါတယ်ဒေါက်တာစာနီကကိုသားညွန့်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင်
ဒေါ်ဆန်းစုကြည်ကသူခေစေတွင်းကြကြဟောကာကနနာကွန်ဆင်ပြီးတော့လေးလာထားတဲ့လူလည်းမဟုတ်ဘူးဒီကိစ္စဖြစ်နေတာကတောင်ကိုက86ကျွန်တော်တို့ငကားမင်းစစ်စင်ရေးကစပြီးတော့ဖြစ်တယ်လူတွေသိမ်းနေချီပြီးတော့ထွက်ပြေးတယ်တချို့ပြန်ဝင်လာလဲရှိတယ်နောက်တစ်ခါပြန်ထွက်ပြေးတယ်ဒီဟာဟိုပေါ့နော်ကိုကိုယ်တိုင်ကကာကနနာဟလာပညာရှင်တရားနေနဲ့စနစ်တကျလေးလာထားပြီးတည်တာမဟုတ်ဘဲနဲ့ဘူးခံနေ ပတ်သက်လို့ပေါ့နိုင်ငံတကာဥပဒေအရဘာမာပြည်ကဘလောက်ထိအသက်ဝင်မှုရှိလဲဆိုတာနဲ့ပတ်သက်လို့ကုစားနေပြလို့မြင်လဲခင်ဗျတကယ်တမ်းပြောမယ်ဆိုလို့ရှိရင်ဗျဒီကောင်ကလူမျိုးစုကိုတယောက်မကြံတပ်ဖြတ်ပြလိုက်တယ်ဆိုတော့ဟိုအနေထားရောက်မှာဟိုလူမျိုးတောင်းအောင်လုပ်တယ်လို့ဟိုပြောစရာမလိုဘူးရိုဟင်ဂျာတွေကိုဒုက္ခစပေးတာထောင်ပေါက်80ချက်ငကမင်းစစ်စင်ကြီးကစပြီးတော့ဒုက္ခပေးခဲ့တ ဒီကနေ့ဟိုဟောပေါ့နော်တရားတွေကိုဖြတ်စည်းတာတနေ့ရက်နဲ့တနေ့ရက်ဟိုဟောပေါ့နော်သွားဖို့ထိန်းချုပ်တာနောက်သူတို့ရဲ့ဒီဟိုရိုဟင်ဂျာဆိုအိုင်ဒန်တီတီကိုအခြေခံတဲ့ပုံမှာလူရဲ့ထိန်းချုပ်ဖို့လုပ်တာပေါ့နှစ်ယောက်ပဲမွေးရမယ်လို့ဒါမျိုးတွေပေါ့ဗျာကျွန်တော်တခုမေးချင်တာကအစိုးရအဆက်ဆက်ကဒီပေါ်စီတွေရှိခဲ့တယ်ဆိုတော့ဒီရခိုင်မှာရှိတဲ့မွတ်စလင်ပေါ်ပူလေးရှင ตัวนี้ไม่ใช่ตัวนี้ไม่ใช่ตัวนี้ไม่ใช่ตัวนี้ไม่ใช่ตัวนี้ไม่ใช่ตัวนี้ไม่ใช่ตัวนี้ไม่ใช่ตัวนี้ไม่ใช่ตัวนี้ไม่ใช่ตัวนี้ไม่ใช่ตัวนี้ไม่ใช่ตัวนี้ไม่ใช่ตัวนี้ไม่ใช่ตัวนี้ไม่ใช่ตัวนี้ไม่ใช่ตัวนี้ไม่ใช่ตัวนี้ไม่ใช่ตัวนี้ไม่ใช่ตัวนี้ไม่ใช่ตัวนี้ไม่ใช่ตัวนี้ไม่ใช่ตัวนี้ไม่ใช่ตัวนี้ไม่ใช่ตัวนี้ไม่ใช่ตัวนี้ไม่ใช่ตัว
ဒီအောင်ဆန်းစုကြည်အန်ဒီတက်လာပြီးတဲ့နောက်ပိုင်းပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့တွေကဖြစ်တဲ့ဒီပြိပခါအတွင်းမှာအခုချိန်ထိသူတို့ဒီတည်ဆုံသူဟာ23ယောက်ပျောက်ဆုံးသူဟာ10ဦးဆိုပြီးတော့အဆိုအပကကြေညာရရှိပါတယ်နောက်တစ်ဖက်မှာဒီအဒီအဓမ္မဒီလေမန်းဆိုင်ရာစော်ကားမှုတွေနဲ့ပတ်သက်လို့ခိုင်ခိုင်မာမာတိတိကျကျသူတို့လည်းဘာမှမရတဲ့အနေအထားမျိုးသူတို့ကြေညာထားတာရှိပါတယ်အဲ့တ crimes against humanity လို့ပြောတာသူတို့ဒီရိုဟင်ဂျာမျိုးပြုတ်ပါစေဆိုတဲ့ဆန္ဒရှိရှိမရှိရှိရွယ်ချက်ရှိရှိမရှိရှိဒီလိုလုပ်တဲ့လုပ်ရက်တွေကဟဲ့လားခိုးဝင်တဲ့လူပဲဖြစ်ဖြစ်ဟဲ့လားအနည်း2000လောက်ကနေတဲ့လူပဲဖြစ်ဖြစ်ဒါက the crimes against humanity လူသားမျိုးနွယ်တွေနဲ့ပတ်သက်တဲ့ကြာဆွေးမှုကြီးလို့ပြောတယ်ဒီ genocide ဆိုတာကကြတော့ကျွန်တော်တို့အနည်း30 40ကျော်မှာဒီစနစ်တကျလုပ်ခဲ့တာဒုက္ခပေးခဲ့တာဖျက်ဆီးခဲ့တာကိုဆိုလိုတာတတ်တာတစ်ခုတည်းကိုပြောတာမဟုတ်ဘူး
ဒီဆွေချက်တင်တဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ကပြောထားတဲ့အထက်မှာသူတို့အနေနဲ့ဒီဒေါက်တာကိုဖီအနန်ဦးဆောင်တဲ့အကြံပေးရခိုင်ကြံပေးကော်မရှင်လည်းဖွဲ့ထားတယ်နောက်တစ်ခုအစိုးရဒုသမရဒုသမရဦးမြင့်ဆွေဦးဆောင်တဲ့ကော်မရှင်လည်းရှိပါတယ်ဒီကော်မရှင်ရဲ့လုပ်ငန်းတွေမပြီးဆုံးသေးဘူးလို့ပြောသွားပါတယ်ခင်ဗျာအဲ့တော့
ခုဒုတမရာဦးမြင့်ဆွေလုပ်တဲ့ကော်မရှင်ကိုကဘာကလုံးဝအယုံကြည်မရှိဘူးလို့အခုမှခုလာတမဲကတရားဝင်ပြောပြီးတာဘယ်သူမှလည်းအယုံကြည်မရှိဘူးပြည်သူတီးဖို့ပဲ
ကော်ဖီအန်နန်ကော်မရှင်ကြတော့ဗော
ကော်ဖီအန်နန်ကော်မရှင်ကပြဿနာရှိတယ်ကိုကော်ဖီအန်နန်ကော်မရှင်ကပြီးခဲ့တဲ့လထဲမှာတရင်သာရှင်းလင်းပွဲရန်ကုန်မှာလုပ်တဲ့အဲ့ဒီအချိန်တော့ကျွန်တော်တို့ကော်မရှင်ကဒီလိုမျိုးပေါ့လူတွေတတ်တာဖြတ်တာလူအခွင့်အရေးကိစ္စနောက် ethnic cleansing ကိစ္စကိုကျွန်တော်တို့မှာဆုံးဖြတ်ဖို့စုံစမ်းဖို့ကော်မရှင်မဟုတ်ပါဘူးကျွန်တော်တို့လည်းမဆိုင်ပါဘူးကျွန်တော်တို့လုံးပိုင်ခွင့်မရှိပါဘူးလို့ပြောသွားပြီးတာနောက်တစ်ခုကပြဿနာပါလဲဆိုတော့ကော်ဖီအန်နန်ကိုယ်တိုင်ကကျွန်တော်တို့1994မှာရဝန္ဒါမှာလူ7000လောက်အကြီးကျယ်ဗျာ ethnic cleansing ဖြစ်တဲ့နေရာမှာကော်ဖီအန်နန်ရဲ့ပြောကမကင်းဘူးလို့ကဘာလက်ခံထားတယ်ကော်ဖီအန်နန်ကအဲ့တုန်းကကူရတမဲကငိမ့်ချေးတပ်ခွဲရဲ့တတ်မှုဖြစ်တယ်အဲ့ဒီတတ်မှုဖြစ်တော့ကော်ဖီအန်နန်ကအရေးကြီးတဲ့ဟလာဆိုလူတွေတတ်တော့မယ်ဆိုတော့ပေါ့ချေးနန်းကိုကော်ဖီအန်နန်ကအမေရိကန်တို့ဘာလို့ကဒါကိုမကြားချင်ဘူးဆိုတော့အဲ့ဒါကိုကော်ဖီအန်နန်ကဖွက်ထားခဲ့တဲ့လူဖြစ်တယ်အဲ့တော့ဒီကမ္ဘာလုံးမှာကော်ဖီအန်နန်ကနာမည်ကြီးရပဲရှိတယ်ဒီ genocide နဲ့ပတ်သက်လာလို့ရှိရင်ကော်ဖီအန်နန်ကိုလူတွေကဟိုယုံကြည်တိတ်မရှိဘူး
ကိုတန်းညုံဆက်တယ်မြင်မြင်ထားတာပါခုခါမှာတော့စီးပွားဖြစ်တဲ့ကြံမန်တက်တွေစောင့်မဲ့ကိစ္စနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်ဒီနေ့ရန်ကုန်တကြံမှာလမ်းမကြီးတွေပေါ်စီးပွားဖြစ်မန်တက်တွေစောက်ခွင့်မပေးဘူးလို့အစိုးရကပြောထားပေမဲ့လည်းအများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာဖျော်ဖြေရေးမန်တက်၃ခုကိုတော့ခွင့်ပြုထားပါတယ်ဒီလိုဖျော်ဖြေရေးမန်တက်တွေမှာတော့နေရာနဲ့ပြင်ဆင်တွေပေါ်မူတည်ပြီးတော့လမ်းမဆင်းလုံးနဲ့အမျိုးမျိုးလည်းရှိနေပါတယ်ဒီကြောင့်ပြည်စုံကိုဆက်တယ်မြင်မြင်ထားတဲ့ view မြန်မာပိုင်းသတင်းတော့ကိုထောင်ကသတင်းပေးပို့ထားပါတယ်
မနစ်တုံကခွင့်မပြုခဲ့တဲ့စီးပွားဖြစ်မန်တက်တွေကိုဒီညမှာလဲရန်ကုန်တိုင်းအစိုးရကခွင့်မပြုပါဘူး။ဒါပေမဲ့လို့အစိုးရထံကိုအခွင့်အခပေးဆောင်ရမယ်ဖြိုပြေးမန်တက်တွေကိုတော့ဆောက်လုပ်ခွင့်ပြုထားပါရယ်။ကန်တော်ကြီးနဲ့ The One Entertainment လို့နေရာမျိုးတွေမှာဖြိုပြေးမန်တက်၃ခုကိုအစိုးရကခွင့်ပြုထားတယ်လို့ရန်ကုန်တိုင်းအစိုးရအဖွဲ့ကဒေါက်ခင်လှမြင့်ကပြောပါရယ်
။ Entertainment က The One မှာတစ်ခု NCC မှာတစ်ခုနောက်တစ်ခါ Orange မှာတစ်ခု DJ DJ တွေပေါ့နော်။ဟိုမှာမြို့စင်ကျောင်းမှာတစ်ခုရှင့်
ဒေါက်ခင်လာမြင့်ပြောသားရဲ့အထင်မှာမပါပါမလို့ခွင့်ပြုချက်ရထားပြီးအခုဆောက်လုပ်နေပြီဖြစ်တဲ့တကြံတေးဂီတာဖျော်ဖြေပွဲ TMF ပွဲကိုတင်ကန်းကျွတ်မြို့နယ်သူဝနာပူမိ Event Park မှာကျင်းပတော့မှာဖြစ်တယ်လို့ပွဲစီစဉ်သူတူကပြောပါရယ်ဒီပွဲမှာလူငယ်တွေစိတ်ကြိုက်တေးဂီတာဖျော်ဖြေပွဲအမျိုးမျိုးကိုထည့်သွင်းပြီးမနက်7:00နာရီကနေည9:00နာရီခွဲထိမနက်ပိုင်းနဲ့ညနေပိုင်းအစီအစဉ်တွေခွဲကကျင်းပတော့မယ်လို့ပွဲစီစဉ်သူတူဖြစ်တဲ့ကိုအောင်စိုးဟင်းကပြောပါရယ်ဒီပွဲကိုလာခြင်းတဲ့သူတွေဟာလက်မှတ်ဝေရမှာဖြစ်ပြီးတကြံကာလတစ်လျှောက်အသုံးပြုနိုင်မဲ့လက်မှတ်တစ်စောင်ကိုမြန်မာငွေကျပ် 8,000 ကနေ 2,000 အထိရှိတယ်လို့ဒီဖြောပြေးပွဲကိုဦးဆောင်လုပ်နေတဲ့ရုပ်သေးအဖွဲ့ကကိုအောင်စိုးဟင်းကပြောပါရယ်
ဒီ regular access နေနဲ့ကတော့ 8,000 မှာ 4 ရက်လုံးပြီးတော့ကျွန်တော်ရုပ်သေးရနေပြီးတော့အစုပြုလုပ်ပြီးရောင်းချပေးနေ package တွေက A1 D2 A1 D3 A1 D4 and A2 D3 ပေါ့နော်ဟုတ်အဲ့လိုမျိုးဆိုပြီးတော့ package လေးမျိုးရောင်းချပေးနေပါတယ်။နေ့ရက်တွဲ package ကြီး။ပြီးတော့ VIP အနေနဲ့ကတစ်စောင်နှစ်သိန်းပါဟုတ်
။ဒီလိုဖြိုဖြိုးမန်တက်တွေကိုစားလို့ကြမဲ့သူတွေဟာပွဲတော်လုံခြုံရေးကိုခုအစီအစဉ်နဲ့ကိုတာဝန်ယူဆောင်ရွက်ရမှာဖြစ်တယ်လို့အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုရင်းလန်းကြောမပိတ်ဆို့အောင်ဆောင်ရွက်ထားမှုနဲ့ပွဲတော်ကိုလာရောက်မဲ့လူအရေးအတွက်ပေါ်မူတည်ပြီးအစိုးရထံအခွင့်ထမ်းဆောင်ရမှာလည်းဖြစ်ပါတယ်။ဒါအပြင်တရားမဝင်အရက်သေးတာမရောက်ပါဘူးဆိုတော့ခံဝင်ကြိထိုးရမှာဖြစ်ပြီးမူရစ်စေဘွား30ရာတွေ့ရင်လည်းပြင်းထန်စွာရည်ယူသွားမယ်လို့အစိုးရကအကြေညာချက်ထုတ်ပြန်ထားတာပါအခုလိုအစိုးရတက်လက်ထက်တကြံကာလတွင်ဖြောပြေးမန်တက်တွေကိုပထမဆုံးအကြိမ်ဖွင့်ခွင့်ပေးထားတဲ့အတွက်လူထုကြမှာလည်းအမြင်အမျိုးမျိုးတွေရှိနေကြတာပါရန်ကုန်တကြံဟာခရိုင်းနှစ်တွေလိုလက်မတွေထံမှာမရှိကားတော့ဘဲဖြောပြေးမန်တက်တွေစီမှာပဲပြောပါတော့မလားဆိုပြီးခံမှန်ပြောဆိုမှုတွေလည်းရှိနေကြပါတယ်ဒီအပေါ်မှာကိုအောင်စိုးဟင်းရဲ့အမြင်က
ဒီစဉ်သူဘက်ကပြည့်ရဆိုဒီကွင်းထဲကိုရောက်သွားတယ်ဆိုရင်ကျွန်တော်ဘက်ကထင်ကြွားရတာလည်းအရင်ဆင်ပြပါတယ်ပြီးတော့ဒီပြဿနာအများကြီးမဖြစ်အောင်ရောဒီကွင်းအနေထားရောဘာလို့ဒီအဘကချင်းဖန်ချင်ပဲဘောနော်အဲ့လိုမျိုးမျိုးမှာလူငယ်တယောက်အနေနဲ့ခံစားလို့ဆိုရင်တော့အရင်ကလိုတော့ညနေပိုင်းမန်တက်တွေကိုလိုက်ကြည့်ပြီးတော့ဒီမန်တက်ထိုင်ကောင်းမလဲဆိုရင်ရမ်းမဲ့ပြီးတော့မရှိတော့ဘူးပေါ့ဒီအကြိုင်အကြိုင်ဖလာရတွေဝေကြဘန်ဆာတွေဝေတန်ခံရောင်းကြအဲ့လိုပုံစံမျိုးတော့ကြောက်ပဲသွားပြီပေါ့ဟုတ
်အခါချင်းငွေယူမဲ့အခုလိုဖြောဖြေးမန်တက်တွေအပြင်မိသားစုမန်တက်နဲ့ကုမ္ပဏီမန်တက်အကြီးအလက်အသေး90ကျော်ကိုလည်းခွင့်ပြုထားပါတယ်ဒါဟာအရင်နှစ်ကတကြံမန်တက်အရေးအတွက်နဲ့နှိုင်းယှဉ်ရင်တော့ထောက်ဝယ်ကျော်ကျဆင်းသွားတယ်လို့ပြောရမှာပါခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမာတော်တာရှင်များရှင်2019ခုနှစ်ဧပြီလ6ရက်စတာရီဒီညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးတော့ည10နာရီထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးမဲ့စီစဉ်နေမှာဆိုရင်တော့
ကျွန်တော်လိုချင်တဲ့ပြည်သူ့ဘုံချစ်ခအုပ်စုတစ်ခုကိုပြည်ပြင်ပြောင်းလဲနိုင်အောင်ပြည်သူ့ဘုံချစ်ခအုပ်စုတစ်ခုကိုလိုချင်တဲ့
ရခိုင်ပြည်နယ်အမျိုးတွေကကြားချက်ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ရခိုင်မျိုးသားပါတီ ANP ကဥက္ကဋ္ဌဒေါက်တာအီမောင်ကဦးစားပေးလှုပ်ဆောင်ရမယ့်အရာတွေကိုခုလိုပြောပြသွားတာကိုတိုင်းရင်းသတင်းမှာကဏ္ဍမှာပြည်သူနာဆင်ကြဖို့ရှိပါတယ်။ဒါပြင်ကျန်းမာရေးကဏ္ဍနဲ့ဥအောင်ခင်မြန်မာရေးသုံးသက်ချက်စာတွေကိုလည်းနားဆင်ကြမှာပါ။အခုရင်ဆုံးကျန်းမာရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့တကြံတွင်းကျန်းမာရေးအကြံပြုချက်တွေကိုတင်ဆက်ထားပါတယ်။တကြံတွင်းရန်ကုန်စေယုံကြည်ရေးပေါ်ဌာနကိုနှစ်ဆယ်လူနာ800လောက်ရေးပေါ်ရောက်လာတက်ကြပြီးတော့တိုက်စုံမှုတချို့လည်းဖြစ်လေရှိတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်။ဘလို့တကြံတွင်းရေးပေါ်ဖြစ်တာတွေကြောင့်တိုက်စုံမှုတွေများရပြီးတော့ဘလို့ကာဝယ်နိုင်မှာတလေ။တခြားသတိပြုစရာတွေကရှိပါလား။ဒီအကြောင်းကိုရန်ကုန်ပြည်သူ့စေယုံကြီးကခွဲစိတ်ထုကုဆရာဝန်ကြီးဒေါက်တာစိုးမင်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်။
โอเคครับสวัสดีทุกผู้ชาวัญจีดร.ซูมิครับเราတို့မကြာခင်တကြံကာလရောက်တော့မယ်ဆိုတဲ့ခါကျတော့ဟိုပျော်စရာလဲကောင်းထိခိုက်ဒဏ်ရာလဲနည်းအောင်ပေါ့ဘာတွေကိုအဓိကထားတင်လဲဆိုတော့ကျွန်တော်ဒီနေ့ဆွေးနွေးมาဖြစ်ပါတယ်အဲ့တော့မနှစ်ကတော့ဆရာကြီးရန်ကုန်ပြည်သူ့စေယုံကြီးတိအရေးပေါ်ဌာနကိုပဲလူနာ900 800လောက်ရောက်လာပြီးတော့၄ဦးတည်ဆုံးခဲ့ရတယ်ပေါ့เนาะတစ်နှစ်ကဆိုလို့ရှင်တော့6ဦးတည်ဆုံးခဲ့ရတယ်အဲ့ခါကျတော့ဆရာကြီးဒီတည်ဆုံးဒဏ်ရာရတာတွေကအများဆုံးအတိတ်ကဘာကြောင့်ဖြစ်ရလဲဆ
ရာ။ဒီကံပိုးရရင်မှာဆိုလို့ရှိရင်တော့အများဆုံးရောက်လာတာရေမတွက်လူစားထိခိုက်မှုကအများဆုံးပေါ့နော်။အဲ့ဒါပြီးရခါကျတော့ရေသေးစားတောက်စားထားတဲ့ပါရခါကျတော့ညနေပိုင်းမှာအခက်ရဖြစ်ပေါ်တာတွေနဲ့ကိုအချင်းချင်းရိုက်တာနဲ့တာတို့ကြောင့်ဒဏ်ရာရတာအဲ့ဒီလူနာနှစ်မျိုးကအများဆုံးရောက်ပါတယ်။အဲ့တော့အဲ့ဒီဘာလို့ရောက်တယ်လဲဆိုတော့ဒီတကြံရဲ့အတွင်းမှာဒီပတ်ခံထွက်တဲ့ကားတွေကစီကံလားစီကံမလိုက်လာကြတာရဲ့အချင်းချင်းရည်ရည်သာသာဆောင်ရတဲ့အတွက်ကြောင့်လို့ခရီးရစ်ပွားကြရတယ်။နောက်အဲ့ဒီကနေပြီးတော့ဒီစီးကိုရောက်လာတဲ့အခါမှာသူတချို့လူနိုင်လေကုသလို့ရတဲ့အခါလေးရဖို့မရတဲ့အခါလေးအဲ့ဒါဆုံးရှုံးတာရှိပါတယ်။ဒါပေမဲ့ကျွန်တော်တို့စီးကိုမသွားတော့အတက်နိုင်ဆုံးလက်ခံနိုင်အောင်ပြင်ဆင်ထားတာပေါ့နော
်။ဟုတ်ကဲ့ဆရာ။အဓိကတော့ရင်တိုက်မှုနဲ့ဒီရန်ဖြစ်မှုပေါ့။နောက်ခုလုံးတော့ထိခိုက်ဒဏ်ရာတွေပဲဖြစ်တဲ့အတွက်ဆရာကြ
ီး။ဟု
တ်ကဲ့။ဘလို့ဒဏ်ရာတွေများလဲဆရာ။ကျွန်
တော်တို့များသောအားဖြင့်တော့ဒီကောင်းကိုထိခိုက်ဟိုသိဆုံးတဲ့လူကကိုကောင်းထိခိုက်ပြီးတော့ဘုံကအောင်ဆိုဌာနကြီးရောက်တာများပေါ့လို့ကောင်းကိုဒဏ်ရာရတယ်ဆိုလို့ရှိရင
်ဟုတ်ကဲ့ဆရာ
အဲ့ဒါတွေကပြင်းထန်တယ
်ဟုတ်ကဲ့အဲ့တော့ဒီကောင်းကိုထိခိုက်ဒဏ်ရာရတာနည်းအောင်ဆရာကြီးဘယ်လိုမျိုးကာကွယ်နိုင်မလဲ
ဒီပြင်ပေါ်ရောကာလာအတွင်းမှာစီးနေကန်းနဲ့ဟိုကားမောင်းတာလည်းစီးကန်းတကြဖြစ်အောင်အချင်းချင်းနဲ့ခိုက်ရဖြစ်ပေါ်အောင်မရှိအောင်ပေါ့နော်ဟိုလုံလုံရေးကိုလည်းနည်းနည်းယူစိုက်ပြီးတော့စီးကန်းတကြလေချီအောင်စီစဉ်ပေးနိုင်လို့ရှိရင်အဲ့ဒါတွေနေသွားလိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ဆရာဒီစိုက်ကယ်တွေနဲ့တိုက်တဲ့အနေအထားရော
ဒီရန်ကုန်ထဲမှာတော့စိုက်ကယ်ထွက်တာနည်းပေါ့နည်းမှဆိုလို့ရှိရင်တော့ဒီအများစုကအဲ့စိုက်ကယ်ဒဏ်ရာအများပါပေါ့နော်ဒါပေမဲ့လည်းရန်ကုန်ရဲ့အပြင်မှာလှိုင်းသားတို့လောက်တင်းတို့လောက်မှာတော့အဲ့ဒီဘက်မှာမော်တော်ဆိုင်ကယ်ရဲ့စီးကန်းတွေလာပါတယ်အဲ့ဒီရဲ့ကြာအဲ့ဒီဘက်ကဆေးရုံကလည်းနောက်ဥက္ကဋ္ဌအောင်ရထိရတာဆိုကျွန်တော်တို့ဆေးရုံကြီးကိုတွေ့ရပါတယ်ကားနဲ့ထိခိုက်ဒဏ်ရာနဲ့စိုက်ကယ်နဲ့ထိခိုက်ဒဏ်ရာဆိုလို့ရှိရင်စိုက်ကယ်နဲ့ကဆလာကိုဘာမှအကာအကွယ်မပါတဲ့အတွက်ပူပြီးတော့ဒဏ်ရာပြင်းထန်မှုများတာပေါ့
ဟုတ်ကဲ့ဥကောင်းထိခိုက်မှုကအဓိကဖြစ်တဲ့အတွက်ဆရာကြီးဒီဥကောင်းထိခိုက်ပြီဆိုလို့ရှိရင်ဒီဆေးရုံမရောက်ခင်ပေါ့ဆရာနော်ရှေးဦးသူနာပြည်သူနေနေနဲ့ရောဘာတွေလုပ်ပေးနိုင်မလဲ
ကျွန်တော်တို့စီမံကအဲ့ဒီအမ်ဘူလန့်တွေလွတ်လိုက်တယ်ဆိုအမ်ဘူလန့်ပေါ်မှာလူနာဥကောင်းတောင်းပန်လို့ရှိရင်နေသိန်းယူပေါ့နော်အဲ့လိုထိခိုက်နိုင်လားဆိုလို့ရှိရင်အထက်ထဲမှာလူနာပြင်တဲ့ကျားရဲ့ကတရားအစားနောက်ပြီးသူ11 survive ရစပို့ပေါ့နော်အဲ့ဒီ PC အစုံငယ်လုံးလောက်တက်နိုင်မလို့ထားပေးရပေါ့ဒီကို MLS ကအရင်တော့လိုမျိုးကားအခွန်ရေးတက်တက်မထားတော့ပဲနဲ့အဲ့ကားထဲမှာလိုအပ်တဲ့စင်တော်ရဲ့ facility နဲ့အထောက်အပံ့ပစ္စည်းပါ ရှိခဲ့ပြီးသားတဲ့အခါကျတော့အဲ့ဒီလူနာကိုကျွန်တော်တို့ဒီဆေးရုံရောက်တဲ့အခါခေါင်းနဲ့ဒီလေဆင်းမှာလူပထမထိခိုက်ခါတဲ့ပူပြီးတော့ဆိုးသွားတဲ့ထိခိုက်ရင်ထပ်ပြီးတော့မဖြစ်အောင်လို့ကာဝယ်ပြီးတော့ပို့ပေးပါတယ
်။ဟုတ်ကဲ့ဆရာတာမန်ပြည်သူတွေအနေနဲ့ဟောဆရာကြီးဒီအရေးပေါ်ကားတွေမရနိုင်တဲ့အနေထားမှာလေဘယ်လိုမျိုးလုပ်ဖို့ချက်ပေးနိုင်လဲ
။ဒဏ်ရာရထိခိုက်ပြီဆိုတော့အရေးဆုံးလူတိုင်းလူတိုင်းအောင်အဆင်ပြေအောင်လာကြတာအရေးပါတယ်။သူတို့တွေကကြတော့ဘလို့ကြံပြရမယ်ဆိုရှင်နံပါတ်1ကတော့ဖြစ်တဲ့လူလာကိုအနေကင်းကင်းနဲ့ဆွေးရအောင်ပို့ဖို့လိုတာပေါ့နော်အဲ့တော့အကူအညီခေါ်ရမယ်ကဆံမှာဆိုလို့ရှင်ဒီရှင်ရင်းကူညီမှုအတင်းတော့ရှိတယ်လေအဲ့ကားကျက်စီပိုင်းခေါ်မယ်ဆိုလို့ရှင်အဲ့အဲ့ခေါ်တဲ့အတော်အတွက်မှာဒီလူလာကိုကအနေကင်းတဲ့နေရာရအောင်ပို့ထားမှာဥပမာလူလာဆွေးရတာမနက်ပြကြဒီတိုင်းပဲအဲ့နံပါတ်ထားပြီးကားဆောင်နေတယ်ဆိုလို့ရှင်ဒီကဘူနောက်ဖက်ထပ်ပြီးတော့လူနာပေါ်ဒဏ်ရာရနိုင်မျိုးရှိလာမျိုးရှိရဆိုလို့ရှိရင်အဲ့ဒီလူနာမျိုးကိုအန်ဒီရဲ့ကင်းတဲ့နေရာလုံချုံဖိတ်ခါတဲ့နေရာကိုရအောင်ရင်ပို့ပြီးတော့မှအဲ့ဒီကနေမှ30လောက်ထပ်ဒီစီရုံကိုဘယ်လိုပုံလဲဆိုတာအစီအစဉ်မှုတင်ပါတယ
်ဟုတ်ကဲ့ဆရာအဲ့လူနာတည်တဲ့အခါမှာသတိထားတဲ့ချက်တရှိလားဥကောင်းတဏ်ရာရတာလို့ရှိရင်လေ
အဓိကကတော့ဥကောင်းတဏ်ရာဆိုရှင်တော့သတိလင်းမယ်ပေါ့နော်အမယ်ဆိုလို့ရှိရင်တော့ညာသွားပြန်ကားစီးတဲ့လောက်ဟာမျိုးကြတော့ခေါင်းကိုထိလို့သတိလင်းတာလားတောင်းလို့ရှိရင်ကျွန်တော်လည်းလေရေးလိုကျူလို့သတိလင်းတာလားဆိုတော့ဒေဗီချာမပြောနိုင်လေပေါ့အဲ့ဒါရဆရာဝန်စစ်စစ်မှပြီးမှဟုတ်အဲ့ဒီခါကျတော့လူနာအတွက်စိတ်ဖြစ်တဲ့ position နဲ့ပေါ့ဒီ MNS ဆိုတာပါတဲ့လူတွေတော့ကျွန်တော်လေ့ကျင့်ပေးထားပါတယ်ဒါပေမဲ့အပြင်လူတွေကျတော့ဘယ်လိုပုံစံမျိုးဆိုတာပြောဖို့တော့ခက်တာပေါ့ဒါပေမဲ့အဓိကအဖြစ်ကလူနာကိုပက်လက်နေထားဆက်ဆက်ထားပြီးတော့ဥကောင်းကိုမျက်နှာတစ်ဖက်ကိုလွှဲထားပြီးတော့ငင်းငင်းကလေးတည်လာမှုပြေးခောက်ပြီးတော့တွန့်လိမ်ပြီးတော့တုံးလုံးတည်လာပြီးတော့အဲ့လိုမျိုးတော့မလုပ်သင့်ဘူးပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဥကောင်းထရံနဲ့ပတ်သက်ပြီးတော့နောက်ထပ်အရေးကြီးတဲ့ချက်ပြောလို့ရှိမလား
လူနာလို့စိုက်ပျက်စီးရတာမျိုးဆိုတကယ်လည်းလူချိန်မျိုးမှာအဲ့ဒီမစ်ပြေစနေမောင်းသွားနေရင်းနဲ့လှမ်းပစ်ထားလိုက်မယ်ပြင်းမယ်ဆိုလို့ရှိရင်ကျွန်တော်တို့အကအပွဲမရှိရတဲ့ကြောင့်ပေါ့နောက်တစ်ခုဆိုက်ကယ်စီးရင်ဆိုက်ကယ်ပြီးအုတ်ထုတ်ဆောင်ဖို့ပေါ့ဦးကောင်းထိုင်ရရနိုင်တာပေါ့
ဟုတ်ကဲ့ဦးကောင်းထိုင်ရပြီးလို့ရှိရင်ဆက်ရည်နော်
ဒီစားတော့စားနဲ့ရစ်တီစားတော့စားပြီးတော့မောင်းတာပေါ့ကားမောင်းမောင်းဆိုက်ကယ်မောင်းမောင်းဦးပြီးတော့မောင်းလို့ရှိရင်တော့ဒီလိုဆိုပုံများပေါ့အနေနဲ့ပုံများပေါ့နော
်ဟုတ်ကဲ့ဦးကောင်းထိုင်ရပြီးတဲ့ခါကျလို့ရှိရင်နောက်ထပ်ကဆရာကြီးအရေးကြီးတဲ့ထိုင်ရတည်ဆုံးမှုနဲ့ဒီထိုင်ရမှုအများဆုံးဖြစ်တဲ့ထိုင်ရပဲတရားဖြစ်မှာဆရာကြီ
းအဲ့ဒါကတော့ရင်ကောင်းလေးထိခိုက်မိတာတော့မဟုတ်လို့ရှိရင်လည်း1 by 2ကိုထိခိုက်မိတာပေါ့ပြင်းထန်တဲ့ဒီကမတော်တဆင်မတော်တဆမှုတွေမှာအဲ့ဒီဟာတွေပါလာလို့ရှိရင်တဲ့အနေမြောက်ပါလေကျွန်တော်တို့ဟိုအထဲမှာဘာလို့ထိခိုက်သွားတယ်လဲဆိုတာကြည့်ရတော့အဲ့ဒါတော့စေုံကြောင့်ပါပဲဆက်စေးပြီးတော့ပူတာနိုင်တာမျိုးပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့တတိယအရေးကြီးဆုံးဇွန်ရောဆရာကြီးဘယ်ချက်ကိုထောက်ပြမလဲ
ဒီကံလေးမှာကျွန်တော်အစားအသောက်တွေကြောင့်မလို့ရုံးရှုံးဖြစ်တယ်ဖြစ်တတ်တယ်ဗျအဲ့ဒီခါကျတော့ရေနဲ့အစားအသောက်ပိုင်းစီလေတစ်ချက်ဒီဆိုင်စီကျင်းတယ်ပေါ့နော်။အခုလည်းဆိုတော့ဟိုများသောအားဖြင့်ဆိုင်ရအဲ့ရဆိုလို့ရှိရင်ပွဲရရဆိုလူတွေကတော့လမ်းပေါ်မှာထွက်ကြတယ်။လမ်းပေါ်မှာရှိရအစာတွေစားကြတယ်ပေါ့။ဒီမှာတိုက်ခင်းနဲ့မတိုက်ခင်းနဲ့ဆိုတာပြောရတယ်လို့ဖြစ်တယ်။အဲ့တော့ဒီရွေပဲဖြစ်ဖြစ်တော့အစာတော့ဝယ်ဖြစ်ပေါ့နော်။တိုက်ခင်းနဲ့ဟာကိုစားဖို့
။ဟုတ်ကဲ့ဆရာနောက်ထပ်ကောအရေးတကြီးပေါ့နော်။ကြိုတင်ပြီးတော့ကာကွယ်နိုင်စရာရှိသေးလားဆရာ
။ညာဒီကတအားပူရဲ့ခါကျတော့အဲ့ဒီအင်းကြီးနဲ့အရန်ပူနေတဲ့အချိန်ပေါ့နော်။ပူနာရည်ရေပက်ပြီးနားရတဲ့အချိန်ပေါ့ဆက်လက်နားရည်ရနေ၊နှစ်နာရီပြည့်ပေါ့။အဲ့ဒီအချိန်မှာအရေးကြီးမှနေရာကောင်းတာပေါ့။နေရာပူနေတဲ့အချိန်ကလူကချက်ချင်းပူလိုက်ရေးရေးဆိုချက်ချင်းပူလိုက်နေဆိုရှင်လည်းကျမကြီးထိခိုက်နေတာပေါ့နော်။ဒါဖြစ်ရင်တော့လူကြီးတွေဆိုလို့ရှိရင်လည်းဒီအချိန်မှာအပူရှင်ကျင်းလောကြီးရဲ့အတွက်ကြောင့်မို့လို့အပူရှင်တအားတက်ပြီးတော့ပြည်လေးပြီးတော့ခရောင်ကလန်းဖြစ်တဲ့ယောက်ကမျိုးပေါ့နော်။ဖြစ်တတ်တဲ့အတွက်ကြောင့်မို့လို့ဒါဒီလူရန်ပြင်းပြီးပူနေတဲ့အချိန်မှာအရေးကြီးမှနေပြီးတော့အေးချမ်းရနေဖို့အကြံပေးချင်ပါတ
ယ်။ဟုတ်ကဲ့ဆရာ။ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုရမင်းတင်ဆက်ထားတဲ့အပတ်စဉ်ကျမကြီးကနာကူနာဆင်ခဲ့ကြတာပါအခုဒီခါမှာတော့ဥအောင်ခင်မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်မြန်မာပြည်မှာတရားစီရင်မှုဖျောက်မှန်မှန်ကန်အောင်လုပ်ဖို့ကြိုးပမ်းရမှာအခက်အခဲမျိုးစုံရှိနေတာတွေကိုဥအောင်ခင်ကဝေဖန်သုံးသက်ပြီးတော့ကုညာဝင်းအောင်နဲ့အတူတင်ဆက်ထားတာကိုနားဆင်ပါရှင်
တရားစီရင်ရေးဖြောင့်မတ်မကအောင်လုပ်ပေးဖို့တရားလွတ်တော်ချုပ်ကိုတိုက်တွန်းတဲ့အဆိုကိုတရားသူကြီးဦးစွန်းကျွန်းကကန့်ဝဲပြီးမယ်ပြည်သူ့လွတ်တော်ကအများစုထောက်ခံမဲနဲ့လွန်ခဲ့တဲ့မတ်လ9ရက်နေ့ကအတည်ပြုလိုက်ပါတယ်တရားသူကြီးတဦးရီကအဆုံးဖြတ်ပေးတဲ့လက်ရှိတရားစီရင်ရေးစနစ်ကိုဂျူရီလီကြီးအဖွဲ့ကဆုံးဖြတ်တဲ့စနစ်နဲ့အစားထိုးဖို့ပြည်သူ့ကိုယ်စားလှယ်တွေကဆွေးနွေးကြပါတယ်တဦးရီကစီရင်ချက်ချတဲ့လက်ရှိတရားရုံးစနစ်မှာလက်ပေးလိုက်ယူလွယ်ကူတာမို့တရားရုံးတွေကိုအယုံအကြည်ကင်းမဲ့စေတယ်လို့ဆိုပါတယ်ဂျူရီလူကြီးတွေပါဝင်တဲ့အဖွဲ့ကဆုံးဖြတ်မယ်ဆိုရင်အဂတိလိုက်စားမှုကေရှင်ပြည်ပွင့်လင်းမြင်သာမယ်လို့ယူဆကြပါတယ်ဂ ယူရီအဖွဲ့ကစီရင်ချက်ချတဲ့စနစ်ကိုသာပြည်သူလူထုကယုံကြည်လာလိမ့်မယ်လို့ဆိုပါတယ်။ဒါပေမဲ့နှစ်ပေါင်းများစွာယူရီစနစ်ကျင့်သုံးခဲ့တဲ့အင်္ဂလန်နိုင်ငံမှာယူရီအဖွဲ့ဟာတရားသူကြီးရဲ့အကူအညီကိုအမြဲတမ်းယူရပါတယ်။စရိတ်ကုန်ကြတာမှုမူခင်းအသေးစားမှာယူရီစနစ်မသုံးပါဘူး။ဒါကြောင့်ရာဇဝတ်မှုစုစုပေါင်းရဲ့တည်ရခဲ့နှုန်းမှာသာယူရီစနစ်သုံးပါတယ်။ဒါလိုတည်ရခိုင်နှုန်းဆိုတော့ရာဇဝတ်မှုပေါင်း3000လောက်ရှိပါတယ်။
မြန်မာနိုင်ငံမှာလည်းဗိုလ်ချုပ်ကြီးနေဝင်ကြီးဆိုတဲ့မဆလဆိုရှယ်လစ်ခေတ်မှာပြည်သူတရားစီရင်ရေးစနစ်ဆိုတာကိုကျင့်သုံးခဲ့ပူပါတယ်။ဥပဒေနားလည်တဲ့တရားသူကြီးကိုဥပဒေနားမလည်တဲ့အယက်သားနဲ့အစားထိုးတာဖြစ်ပါတယ်။ပြည်သူတရားရုံးမှာပြည်သူတရားသူကြီး၃ဦးကစီရင်ချက်ချပါတယ်။မဆလပါတီဝင်ကပြည်သူတရားသူကြီးလုတာများပါတယ်။ဖြုတ်ပစ်လိုက်တဲ့တရားသူကြီးကိုတရားရုံးမှာဥပဒေအကြံပေးအဖြစ်ပြန်လည်ခန့်အပ်တာမျိုးရှိပေမဲ့သူတို့ရဲ့အကြံပေးချက်ကိုလိုက်နာဖို့တာဝန်မရှိပါဘူး။ပြည်သူတရားသူကြီးတွေကိုပါတီကခန့်အပ်တာမို့မဆလပါတီရဲ့ဩဇာကံတရားစီရင်ရေးဖြစ်ပါတယ်။ဒီတရုတ်ပြည်တရားစီရင်ရေးကိုတီထွင်သူဟာဗိုလ်ချုပ်ကြီးနေဝင်ရဲ့အကြံပေးပုဂ္ဂိုလ်ဒေါက်တာမမောင်ဖြစ်ပါတယ်။ဒါဟာဂျူရီစနစ်မဟုတ်ပါဘူး
။2015မှာပြည်ထောင်စုတရားလွှတ်တော်ချုပ်ကတရားမျှတရေးအတူတကွမြင့်တင်ရေးဆိုတဲ့တရားစီရင်ရေးမဟာဗျူဟာ၃နှစ်စီမံကိန်းကိုစတင်အကောင့်တွေပေါ်ပါတယ်ဒီနေ့စီမံကိန်းပြီးဆုံးပါလိမ့်မယ်တရားဥပဒေစိုးမိုးရေးနဲ့ရက်ရွာအေဂျင့်တာယာရေးပြည်သူအများယုံကြည်တဲ့ပြည်သူအကျိုးပြုတရားစီရင်စနစ်ပေါ်ထွန်းရေးမူခင်းကိုဥပဒေနဲ့အညီမှန်မှန်နဲ့မြန်မြန်စီရင်ဆုံးဖြတ်ရေးတရားရုံးဂုဏ်သိက္ခာမြင့်တင်ရေးစတာတွေကိုအဓိကရည်မှန်းချက်အဖြစ်ဖော်ပြပါတယ်ဒါပေမဲ့အနည်း90ကရှိခဲ့တဲ့လုံတုံးလုံးကြီးဟောင်းတွေဟာနေသားကြခေါရိုးကျိုးနေပြီဖြစ်လို့တရားစီရင်ရေးမန်တိုင်ပြန်လည်တက်မအောင်လုပ်ဖို့အခြေအနေမပေးသေးဘူးလို့သုံးသပ်ကြပါတယ်။ဒီမဟာဗျူဟာစီမံကိန်းရေးဆွဲဖို့ကုလသမဂ္ဂနဲ့အမေရိကန်အေဂျင်စီကလည်းကူညီကြပါတယ်
။တရားရုံးညွတ်ကပြည်သူလူထုအတွက်ရည်ရွယ်တဲ့ပညာပေးစာစဉ်တွေကိုလည်းအမေရိကန်ရဲ့အပြည်ပြည်ဆိုင်ရာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီကပဲထုတ်ဝေထားတာတွေ့ရပါတယ်။ရာဇဝတ်မှုတရားမမှုနဲ့စာကျွန်းတော်အကြောင်းတည်ကောင်းစရာဆိုတဲ့လက်ကမ်းစာရွက်တွေနဲ့တဲ့အတွက်တရားရုံးဆိုတဲ့စာဆောင်ကိုအမေရိကန်အကူအညီနဲ့ထုတ်ဝေထားပါတယ်။ပြည်သူအများယုံကြည်ကိုးစားတဲ့ပြည်သူအကျိုးပြုတရားစီရင်ရေးအကောင့်ထဲဖော်နိုင်ဖို့အတွက်တရားရုံးနဲ့ပြည်သူအကြားဆက်ဆံမှုကိုစစ်တမ်းကောက်ပါတယ်။တရားရုံးကိုဆက်ဆံရမှာလွယ်ကူမှုအစဉ်ပြေမှုလက်လန်းမီမှုစတာတွေနဲ့ပတ်သက်ပြီးမေးမြန်းစုံစမ်းတဲ့အခါမှာ61ရာဂိုင်းနှုန်းကသာကျေနပ်တယ်လို့သိရတဲ့အတွက်80ရာဂိုင်းနှုန်းအထိရအောင်ကြိုးစားမယ်လို့တဲ့အတွက်တရားရုံးစာဆောင်မှာဖော်ပြထားပါတယ
်။တရားစီရင်ရေးမှာအဂတိလိုက်စားတဲ့အစဉ်အလာရင့်တန်နေတာကြာလာပါပြီ။ဘယ်အစိုးရပဲတက်တဲ့တရားရေးဆိုင်ရာအဂတိလိုက်စားမှုကတော့အနည်းနဲ့အများရှိနေပါတယ်။လက်ပေးလိုက်ယူလုပ်နေတာကိုသိပြီးမှလက်ဆုပ်လက်ခံပြနိုင်မှုကက်ခဲပါလေ။မြန်မာပြည်မှာတရားသူကြီး1400ကျော်နဲ့ဥပဒေအရာရှိ1200ကျော်ရှိပြီးအမျိုးသားတစ်ဝက်အမျိုးသမီးတစ်ဝက်ပါဝင်တဲ့အမှုထမ်းလောကဖြစ်ပါလေ။ရှင်းနေကတော့တောင်းချီပြီးရှိနိုင်ပါတယ်။တရားရုံးမှာတရားသူကြီးဥပဒေအရာရှိရှင်းနေတဲ့ပြည်သူရဲကိုအမြဲတမ်းတွေ့နိုင်ပါတယ်။ဒီလူတွေအကြအပေးအယူလုပ်ပြီးအဂတိလိုက်စားကြတာမျိုးပြုပြင်ပြောင်းလဲဖို့အခက်အခဲရှိပါတယ်။စီအစိုးရတွေကတရားဥပဒေကိုနှစ်ပေါင်းများစွာမထီမဲ့မြင်လုပ်လာတဲ့ဆိုးကျိုးကိုအခုခံစားနေရတာဖြစ်ပါတယ်။တရားဥပဒေအထက်မှာလူပုဂ္ဂိုလ်သို့မဟုတ်အဖွဲ့အစည်းတစ်ခုခုရှိနေတာဟာတရားဥပဒေစိုးမိုးရေးမဖြစ်ထွန်းရတဲ့အချက်ပဲလို့သူရဥွှေမှန်ပြောတာကိုလည်းမနက်9ရက်နေ့ထုတ် DVB သတင်းမှာပေါ်ပြပါတယ်။တရားရေးမန်တိုင်မှာအဂတိလိုက်စားမှုမပြောင်းနိုင်တာဟာပါဝင်သူတွေဖြစ်တဲ့တရားသူကြီးရှေ့နေဥပဒေအရာရှိရဲအဖွဲ့ဝင်နဲ့ပြည်သူလူထုဟာတရားဥပဒေကိုအယုံကြည်နဲနေလို့လည်းဖြစ်နိုင်တယ်လို့သုံးသပ်ကြပါတယ်ခင်ဗျာ
။ဟုတ်ကဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာပါ။ဒေါက်တာရှင်မရှင်ခုထာမှာတော့အခုလာမယ့်စနေနေ့ညတိုင်းလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပ
ါ။လာမယ့်ကာတာပရိနေ့အင်တီလ23ရက်နေ့ဟာဆိုရင်မြန်မာနိုင်ငံမှာတကြံကြာရောက်ပြီဖြစ်ပါတယ်။ရုပ်ပိတ်ရက်တွေလျှော့ချတာမန္တဆောက်လုပ်မှုတွေကန့်တတ်တာတွေနဲ့ကြကြမတိုင်ခင်ကလေးကလူတွေကြားအတော်လေးပြောစရာတွေဖြစ်ခဲ့တဲ့ဒီနှစ်ကြံကိုဘယ်လိုဖြတ်သန်းကြပါမလဲ။နိုင်ငံရဲ့ကြက်တဲတဲ့စီးပွားရေးအခြေအနေတွေထဲမှာ အခြေခံလူရန်းစားတွေရောတကြံနှစ်တစ်ကူပွဲတော်မှာပျော်ပျော်ရွှင်ရွှင်ဝင်ရောက်ဆွေးနွေးနိုင်မယ့်အခြေအနေရှိပါသလားဒီကြောင့်အခုလာမယ့်စနေညတရားရီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0932328555ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေလည်းပေးပို့ထားလို့ရနိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။ပဒရှင်နေနေနဲ့စနေနေ့ည9:00နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုင်းရဲ့လေလံစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့တိုင်းရင်သတင်းမှာစီစဉ်ကိုနားဆင်ကြမှာပါ။နေဆက်ဒေတာတိုင်းရင်သားတွေစူးစင်းတင်ဆက်ထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ PNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့NCA လမ်းကြောင်းတိုင်းအစိုးရနဲ့နိုင်ငံရေးဆက်လက်ဆွေးနွေးသွားဖို့ UNFC ဘို့ဟုအလုံးမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးမှာဆုံးဖြတ်ခဲ့ကြပါတယ်။ NCA စာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်ဆိုတာနဲ့မွန်ပြည်နယ်ချောင်းဆောင်ဂျားချက်ရွေးကောက်ပွဲအခြေအနေအကြောင်းကိုကြားသားရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါညညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စေးရေးသဘောတူစာချုပ် NCA လမ်းကြောင်းအတိုင်းအစိုးရနဲ့နိုင်ငံရေးဆက်လက်ဆွေးနွေးသွားဖို့သဘောတူညီခဲ့ကြပါတယ်ဧပြီလပထမအပတ်ထိုင်းနိုင်ငံချင်းမန်မြို့မှာကျင်းပခဲ့တဲ့ UNFC ဗဟုအလုပ်အမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးမှာဆုံးဖြတ်ခဲ့ကြတာပါ UNFC ဘက်ကနေအစိုးရငြိမ်းချမ်းရေးကော်မရှင်ကိုတင်ပြထားတဲ့အချက်၉ချက်တည်းကအားလုံးပါဝင်နိုင်ရေးမူနဲ့ပတ်သက်လို့ပြင်ဆင်မှုတွေရှိနေခဲ့တယ်လို့ UNFC ဒုတိယဥက္ကဋ္ဌနယ်ဟန်တာကပြောပါတယ် UNFC အဖွဲ့ဝင်ကချင်လူလတ်ရေးအဖွဲ့ KO နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့ဟာ UNFC ကနေနှုတ်ထွက်တော့မယ်လို့တည်င်းပေါ်ထွက်နေတဲ့အပေါ်မဟုတ်မှန်ဘူးလို့ SSPP SSA ကောင်ဆောင်ပိုချုပ်ဆိုင်သူကပြောရတယ်သူတို့အနေနဲ့ UNFC ကနေနှုတ်ထွက်မှာမဟုတ်ပဲ NCA လမ်းကြောင်းအတိုင်းဆက်သွားမယ်လို့ပြောဆိုခဲ့ပါတယ
်တနင်္ဂနွေလုံးပြည်ခတ်တိုက်ခိုက်မှုရစေရေး NCA စာချုပ်လက်မှတ်ရေးသူသားတဲ့တောင်ပိုင်းရှမ်းပြည်သတ်မတော် RCSS SSA နဲ့မြန်မာစိုးရသတ်မတော်တို့ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာစိုက်ပွဲဖြစ်ပွားခဲ့ပါတယ်ဧပြီလ9ရက်နေ့ကပင်လုံမြို့မြောက်ဖက်ဆက်မိုင်ကွာတိုက်ဤအုပ်စုဝန်နန်းဆိုင်ရွာမှာတိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲကြောင့်နှစ်ဖက်အချဆုံးရှိပေမဲ့အတိအကျမသိရှိသေးဘူးလို့ RCSS ပြောခွေရဒုတိယပူမှုကြီးဆိုင်ငင်းကပြောပါတယ်တမတော်ဘက်ကလက်မည်စုမှုရေးလှုပ်ရှားမှုကြောင့်တိဆောက်ထားတဲ့ငင်းချမ်းရေးပေါ်အယုံကြည်ကျဆင်းလာတဲ့အပြင်အပြစ်မရသေးတဲ့ဖွဲ့တွေအတွက်လည်းကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ဒုတိယပူမှုကြီးဆိုင်ငင်းကပြောပါတယ်ပြီးခဲ့တဲ့မတ်လ25ရက်နေ့ကလည်းရှမ်းပြည်အရှေ့ပိုင်းမိုင်းပြင်းမြို့နယ်ထဲကတပ်မတော်တိုက်ရင်လေးရင်ဟာအပြည့်ရထားတဲ့ RCSS SSA တပ်စခန်းကိုတိုက်ခိုက်ခဲ့လို့တပ်စခန်းတို့ဆုတ်ခွာပေးလိုက်ရပါတယ
်။အမေရိကန်အစိုးရအရှေ့အာရှနဲ့ Pacific ရေးရာဒုလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ဖိတ်ခေါ်မှုအရာကချင်ပြည်တွင်းရေးအခြေအနေတွေကိုတွေ့ဆုံမေးမြန်းဖို့အမေရိကန်ရောက်ကချင်လူမျိုးတွေကိုမတ်လ28ရက်နေ့ကမြို့တော်ဝါရှင်တန်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ကချင်အလိုင်းရအဖွဲ့ကောင်ဆောင်ဦးအန်ဆန်ကူဆန်ဦးဆောင်ပြီးကချင်ချင်းခရီးယံအဖွဲ့ချုပ်အမေရိကန် KBC အပါအဝင်ကက်သလစ်အတင်းတော်ကကိုယ်စားလှယ်များနဲ့တွားရောက်တွေ့ဆုံခဲ့ကြတာဖြစ်တယ်လို့ဦးဆောင်သူတွေကပြောပါတယ်ငင်းကြင်းရင်နဲ့ပတ်သက်ပြီး UNFC ကနေအစိုးရကိုတင်ပြဆွေးနွေးထားတဲ့အချက်တွေကိုအစိုးရကလိုက်လျောသဘောတူညီမှုတွေရှိနေကြောင်းအမေရိကန်အစိုးရကနားလည်ထားတဲ့အပေါ်မှာမဟုတ်မှန်ကြောင်းကချင်ကိုယ်စားလှယ်တွေကပြန်လည်ရှင်းလင်းတင်ပြခဲ့ပါတယ်နောက်ပြီးအစိုးရတပ်မတော်နဲ့ရှမ်းပြည်မြောက်ပိုင်းစီရေးပဋိပက္ခဖြစ်နေလို့အခက်ခဲရင်ဆိုင်နေရတဲ့ဒုက္ခသည်တွေကိုအကူအညီတားဆီးပိတ်ပင်မှုတွေအမျိုးသမီးငယ်တွေလူအခွင့်အရေးချိုးဖောက်ခံရမှုတွေအပါအဝင်မူရစေဝါပြဿနာတွေကိုတင်ပြပြောဆိုခဲ့တယ်လို့ကချင်အလိုင်းကပြောပါတယ်
မွန်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့မွန်သေးရလုံးဆိုင်ရာဒီမိုကရေစီပါစီရဲ့ရေးမြို့နယ်တောင်ပြင်ကျေးရွာကပါတီဝင်200လောက်ဟာပါတီကနေနှုတ်ထွက်လိုက်ကြပါတယ်နပါတီမပေါင်းစည်းနိုင်တဲ့အခြေအနေနဲ့တောင်ပြင်ကဗဟိုလုံးမှုဆောင်ကော်မတီဝင်စုပါတီကနေထုတ်ပယ်တဲ့ကိစ္စကြောင့်ပ ပါတီဝင်200လောက်နှုတ်ဆက်ကြောင်းအစ်ရလောက်တရက်နဲ့ရက်စွဲနဲ့စာထုတ်ပြန်ထားပါတယ်။ဒါပေမဲ့ပါတီကနှုတ်ဆက်သက်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးပါတီဘဟုကိုတရားဝင်သိမ်းပြလာတာမရှိဘူးလို့မွန်တီရလုံးဆိုင်ရာဒီမိုကရေစီပါတီတော်ဘက်သွင်းမှုနိုင်စံသိင်ကပြောပါတယ်။မွန်နှစ်ပါတီပေါင်းစည်းဖို့ဟာမွန်ပြည်သူတွေမွန်တန်ကားလို့တွေကြိုးစားဆောင်ရွက်နေပြီပဲလေ။ဒီနေ့စီပေါင်းစည်း
ဒီနေ့ကတော့ဒီအမ်စီအက်စ်ပေါ်နော်ဒီနေ့လေဝမတက်ဆိုင်မှုတွေကိုဆက်ရောက်ပါတော့နော်အမှန်တကယ်လို့ဒီအမ်စီအက်စ်ပေါ်နော်ဒီနေ့လေဝမတက်ဆိုင်မှုတွေကိုဆက်ရောက်ပါတော့နော်အမှန်တကယ်လို့ဒီအမ်စီအက်စ်ပေါ်နော်ဒီနေ့လေဝမတက်ဆိုင်မှုတွေကိုဆက်ရောက်ပါတော့နော်အမှန်တကယ်လို့ဒီအမ်စီအက်စ်ပေါ်နော်ဒီနေ့လေဝမတက်ဆိုင်မှုတွေကိုဆက်ရောက်ပါတော့နော်အမှန်တကယ်လို့ဒီအမ်စီအက်စ
ตัวอู่กินเล่นในสมาตั้งสามมือเย็นในเรื่องอุโมงค์ตั้งกูพันสี่ข้อสองนั่นเองแต่นั่นลุยากาเปียกขมุบเชื่อปลาเข่าเชื่อเจ้าลูกเป่าดอมอยู่เนี่ยเย็ดตะเพื่อมือยงกาในเรื่องเย่อตั้งเทียกาเปียวไปเลยแต่นั่นเนี่ยเปียกขเข่าเลยเย็ดตาตาทุนเลงกูรอกูขายเย็ดตะเพื่อสิ่งทั้งเดินยีเนี่ยเย่อยู่ท่าเรือเนี่ยเรื่องเย่อตั้งเทียกาเปียวไปเลย
ทุกเดือนวันเราเดินสัตว์ไปดูอาหมาบ้างแต่ร้านนั้นแม่เนี่ยยิ่งพูดมุกเชื่อพวานี่มุ่งไปเนี่ยช่างส่งงานจ้าเจ้าอยู่กับเวมารอมีด้านที่มุกเรศีอพยพจากปฏิจจามหูมุ่งปฏิกะนัยยะสิจารินเนี่ยลุ่มยอมมันท้าจับไปแม่ปีหลังสุดจังหันยิปปฏิกะนัยยะสิตัวไปเลย
มองยินเนี่ยจะพยายามก็ไปด้วยอันนั้นดีเนี่ยมองนั่งยิ่งปฏิรูปป้าเจ้าช่วงยาราเลสุรากูช่างส่งกับพี่เนี่ยรถตัวกูจะเล่นเล็บพิเตมองยินเนี่ยรถตัวดูอากาศอู่เอาในอู่กับคู่ลุ้นตรงดับทาบาร์เลย
อยากได้ยินก็ไปเลยอยากได้ยินก็ไปเลยอยากได้ยินก็ไปเลยอยากได้ยินก็ไปเลยอยากได้ยินก็ไปเลยอยากได้ยินก็ไปเลยอยากได้ยินก็ไปเลยอยากได้ยินก็ไปเลยอยากได้ยินก็ไปเลยอยากได้ยินก็ไปเลยอยากได้ยินก็ไปเลยอยากได้ยินก็ไปเลยอยากได้ย
ကျားထက်မှာရှုံးသွားတာဟာပါတီအနေချက်ကြောင့်မဟုတ်ပဲဒေသခံတွေသူတို့အားကိုးလို့ရတဲ့ပုဂ္ဂိုလ်ကိုရွေးချယ်သွားတဲ့သဘောပါဆိုပြီးပါတီတွဲဖက်အတွင်းမှနိုင်စံတင်ကပြောပါရယ်။
ပါတီကိုမကြည့်ပဲနဲ့ဟိုအားကိုးရမယ်ပုဂ္ဂိုလ်ပဲသူဖြစ်နိုင်တယ်လို့ကလူယူလိုက်နေတဲ့ပုံမျိုးတရားတာပါ။ညနာမော်နော်။မွန်ဒေသခံတဦးဖြစ်တဲ့မင်းမင်းနွယ်ကအန်အန်ဒီကြားဖြတ်ရွေးကောက်ပွဲရှောင်းရတဲ့အကြောင်းချက်တွေကိုအခုလိုတုံ့တက်ထားပါရယ်။
ဒီမိုကရေစီအနာရှင်ရှင်ကြီးတော့လို့ဒေသခံပြည်သူကတော့မကြိုက်ဘူး။အဲ့ဒါဒီမှာဝင်ရောက်ယူခံတဲ့ကိုယ်စားလှယ်ကပြီးခဲ့တဲ့တော်ရှင်သေးကြွယ်လို့မျိုးအိမ်မိတ်မဆန်ဘူးတော့။ကျွန်တော်တို့ကအဲ့ဒီပုဂ္ဂိုလ်ကိုအဲ့ဒါဒီဘဟုကပြည်ဝဲဝဲဝင်ဖို့ချမှတ်ပေးလိုက်တယ်။ဒါပေမဲ့အဲ့ဒီချောင်းဆောင်ကပါတီဝင်တွေကဒီပုဂ္ဂိုလ်ကိုသဘောမကျဘူး။သူဒေသကလူတို့ရွေးချယ်
ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာအတွက်ချောင်းဆောင်ကြပြတ်ရွေးကောက်ပွဲဟာချက်ခံရေးပါတီကမဲ26ရက်ပါတီကမဲ23ရက်အနိုင်ရရှိသွားပါတယ်။
ဆက်ပြီးတော့ ဧပြီလ 1ရက်နေ့ကကျင်းပတဲ့ကြားချက်ရွေးကောက်ပွဲမှာရခိုင်ပြည်နယ်အမ်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာမှာရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကအနိုင်ရရှိခဲ့ပါတယ်။ဒေါက်တာအေးမောင်အနေနဲ့လာမယ့်လွတ်တော်အစည်းအဝေးမှာဘာတွေတင်ပြပြီးရခိုင်ပြည်နယ်အရေးအတွက်ဘာတွေကိုဦးစားပေးလှုံ့ဆော်ဖို့စီစဉ်မှုတွေရှိနေတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့
မောင်အေးကနေဆက်သွယ်မိနေထားတဲ့ဆက်သွယ်မိနေချက်ကိုကြားကြရမှာပါရှင်။ရခိုင်ပြည်နယ်အမ်းမြို့နယ်ကကြားဖြတ်ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ရခိုင်အမျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ဟာအခုအခါအမျိုးသားလွှတ်တော်ကိုယ်စားလှယ်တူဖြစ်သွားပြီးဖြစ်တဲ့အတွက်ဘာတွေဦးစားပေးလှုံ့ဆော်ဖို့ရှိပါလဲလို့မေးကြည့်တဲ့အခါသူကအခုလိုပြောပါတယ်။ အခုဒီနေ့ပြည်သူ့ဘုံချစ
ဒီလိုမျိုးဆိုရရင်ဘာသာရေးခွဲဝေပုံကိုပြင်ဒီလိုမျိုးဆိုရတာဘိုးတွေကခံလို့ရည်ရည်မှာတစ်ချိန်ရခံလို့ပဲတန်းနေတာဒီဖြစ်နေဆိုရလို့ပြပါဘူး။ဟိုဖက်ကံကိုအုံအောင်များပါအဲ့ဒါကြောင့်ပြည်ထောင်စုဒီကတဲ့တက်ပြတ်လုပ်ပြီးရှိချင်အောင်ဒီလိုမျိုးဆိုရရင်လက်ရှိသုံးချက်တွေမျိုးရှော့ပြီးမှဒီနေ့တန်းနေတာဒီဆိုရဆိုကိုစုစုပေါင်းပါခဲ့ရင်90%ခံလို့ရကိုပြီးမှအောင်ကြိုးစားဖို့က ဒီကမှာလူမှုကွေးကြီးရဲ့အကြာနိုင်ငံရေးကိုသိဝင်ကြတဲ့ပုဂ္ဂိုလ်တွေလူမှုကွန်ရက်တကယ်လည်းကျွန်တော်ညီတိုင်းဒီမှာခိုင်မာတဲ့လူသားရေးညီညွတ်မှုတစ်ခုကိုစိတ်ချနိုင်နေလို့ကျွန်တော်ယူပါတယ်။လိုက်လဲတော့တဲ့အမ်းမျိုးနဲ့ပြည်သူလွတ်တော်ကိုယ်စားလှယ်နေရာအတွက်အေဗီလာတရားနေကကျင်းပတဲ့ဂျာဖြတ်ရွေးကောက်ပွဲမှာပြည်ခိုင်ကျော်ပါတီကဥဆောင်ရင်းအန်အယ်ဒီပါတီကဥဆောင်ဝင်
UNFCA အနေနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရပ်စည်းရေးသဘောတူစာချုပ် NCA လမ်းကြောင်းအတိုင်းအစိုးရအနေနဲ့နိုင်ငံရေးဆက်လက်ဆွေးနွေးသွားဖို့ဗဟိုအလုပ်မှုဆောင်ကော်မတီအရေးပေါ် အစည်းအဝေးမှာဆုံးဖြတ်ခဲ့ကြပါတယ်။ NCA စာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA နဲ့အစိုးရတပ်မတော်တို့ရှမ်းပြည်တောင်ပိုင်းပင်လုံမြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။
ကျွန်တော်ရှင်ရဲ့ခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်းသတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ။နေ့စဉ်ဒေသတိုင်းသားတွေစီစီတင်ဆက်ထားတဲ့တိုင်းရင်းသတင်းစာအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ wepan.bjn@voanews.com ကိုစာရေးသားပေးဖို့နိုင်ပါတယ်။
ဒီဝေကနေကြာသပတေးနေ့ညပိုင်းစီစဉ်နေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကြောင်းလင်းဥပဒေညာပေးပါမယ်ရှင်။မက်ကန်ပြောစုကနှစ်ထောက်ဆချောက်သမရွေးကောက်ပွဲကိုရုရှားအင်တာနက်ဟက်ကာတွေဂျာဝင်နောက်ဆက်ခဲ့မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထော်လိုင်းကော်မတီရဲ့လုပ်ငန်းတွေကနေခိတ္တအားနှာယူမှဖြစ်တဲ မှာဖြစ်တဲ့အကြောင်းကော်မတီဥက္ကဋ္ဌကပြောဆိုခဲ့တာပါ Syria နိုင်ငံမြောက်ပိုင်းကသဘုံနဲ့ထိချုပ်ထားတာမျိုးကိုစူရတက်လီတွေကဒေါက်လက်နက်တွေနဲ့ဘုံကျဲတက်ခဲ့ကြအောင်ဆူဆွဲချက်တွေကို Syria နဲ့ Russia ဆိုတာတို့ကထပ်မံငင်းဆန်လိုက်ကြပါတယ်ဒီလိုပြင်းနေခန့်ချေဟုံးမျိုးကလေကြောင်းတက်ခဲ့မှုမှာဒေါက်လက်နက်အသုံးပြုမှုမရှိတဲ့အကြောင်းနဲ့အချက်ဖက်ဝါရီပုံမှာတော့ဒီလိုလက်နက်မျိုးအသုံးပြုမှာမဟုတ်ဘူးဆိုပြီး Syria နိုင်ငံရဲ့ဝန်ကြီးက Damascus မြို့တော်မှာသတင်းတောက်တွေကိုပြောကြားခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ရဲ့နှစ်ယောက်ချထိပ်သီးဆွေးနွေးပွဲတွေကိုဖလော်ရီဒါပြည်နယ်မှာဒီကနေ့စတင်မှာဖြစ်ပါတယ်။ထိပ်သီးဆွေးနွေးပွဲတွင်မြောက်ကိုရီးယားကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံကိုဖိအားပေးပြောဆိုနေမှုလဲသမ္မတထရန့်ကမျှော်လင့်နေပါတယ်။ဒီကနေ့စတင်လိုက်တဲ့သမ္မတဦးတင်ကျော်ရဲ့6ယောက်ချတရုတ်နိုင်ငံခီးစဉ်တွင်မှာတော့အခြေတင်ဖြစ်စရာတွေကြုံရတဲ့မြေဆုံရေးကတာစီမံကိန်းကိုဆွေးနွေးလိုက်မယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။တရုတ်သမ္မတရဲ့ဖိတ်ကြားချက်နဲ့တောရောက်ခဲ့တဲ့ခီးစဉ်စာဒီကနေ့မှာပဲတရုတ်နိုင်ငံအနောက်တောင်ပိုင်းစီချွန်ပြည်နယ်ချန်တုမြို့ကိုသမ္မတဦးတင်ကျော်ရရှိသွားတဲ့အကြောင်းတရုတ်စိုးရပိုင်းစင်ဝါသတင်းကဖော်ပြခဲ့တာပါ။ဒီကနေ့မနေ့ပိုင်းနေပြည်တော်ကနေတရုတ်နိုင်ငံကိုထွက်ခွာသွားတဲ့သမ္မတဦးတင်ကျော်နဲ့ကိုယ်စားလှယ်အဖွဲ့ကိုတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်မြောက်ကဝဲဦးစီးချုပ်ဗိုလ်ချုပ်မှုရေးမင်းအောင်လှိုင်တို့နဲ့အတူအစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့လေးစိတ်မှပို့ဆောင်လုပ်ဆောင်ခဲ့ကြပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လင်ဦးကကြီးညာပေးခဲ့တာပါ။ဒီညာအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဘယ်ပါပဲဖြစ်ပါတယ်။ကျွန်မဣတန်စမရှင်။ View American တဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းနိုမီတာ24 40 48 50အပြင်လိုင်းနိုမီတာ190တို့ကနေလည်းတရိုက်ဖန်ယူနာဆင်နိုင်ပါတယ်။ View ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.